to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်ကနေ2020ပြည့်နှစ်မတ်လ16ရက်တနင်္လာနေ့နက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေဓာတ်ရိုက်ထုတ်လင်းသွားမှာပါ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နှာစင်နိုင်ပါတယ်ရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမသင်္ကီထိုက်ပါကိုညာဝင်းအောင်နဲ့အတူသတင်းတွေကြီးညာပါမယ်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်လူမှုစီးပွားအပေါ်သက်ရောက်မှုတွေရှော့ချရေးအမေရိကန်ဗဟိုဘဏ်ကအတိုးနှုန်းကို3ညရာခိုင်နှုန်းနီးပါးထိရှော့ချလိုက်ပါပြီဥရောပနိုင်ငံတွေမှာလည်းဗိုင်းရပ်စ်ပြန့်နှံ့မှုကိုထိန်းချုပ်နိုင်ရေးကြိုးပမ်းနေကြပါတယ်စပိန်ဘီရင်ကတော့ဖခင်ဖြစ်သူရဲ့အမွေကိုဆက်ခံမှာမဟုတ်ဘူးလို့တင်းင်းကနေနေမှာကြီးညာပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင
်ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာလဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်အမေရိကန်ပြည်ထောင်စုကလူတွေစီကားနေတဲ့မြို့ကြီးတွေမှာလူသူမရှိတော့အောင်တိတ်ဆိတ်သွားတဲ့အခြေအနေတွေကိုကြားဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ကျမတို့ဒီမြမရေးရာဆွေးနွေးကန်းတခါ2008ဖွဲ့စည်းပုံပြင်ရေးဘာကြောင့်မအောင်မြင်ရတလဲဆိုတဲ့ဥစီသူအောင်မြင်ရဲ့ပြည်ရင်းသုံးသက်ချက်မြမပြည်ကပေးစာစတဲ့အစီအစဉ်တွေကိုနားဆင်ရဖို့ရှိပါရဲ့ရှင်။နောက်ပိုင်းမှာတော့ဒီကျမတို့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်မှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုညံဝင်းအောင်တို့ကပြောပြမှာပါရှင
်။
အမေရိကန်ဘဟိုဘဏ်ကအရေးပေါ်ကာလဆောင်ရွက်မှုအဖြစ်နဲ့ဆန်အတိုးနှုန်းသတ်မှတ်ချက်ကို3ညရာခိုင်နှုန်းနီးပါးအထိရှော့ချကြောင်းတင်းနှင်းကနေဒီမှာကြေညာလိုက်ပါတယ်။ဒါအပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်သက်ရောက်မှုတွေကိုထိန်းညှိနိုင်ရဲ့အတွက်ငွေစုစာချုပ်တွေပို့ပြီးတော့ဝယ်ယူမဲ့အကြောင်းအမေရိကန်ဘဟိုဘဏ်ကကြေညာသွားပါတယ်။သမ္မတဒေါ်နယ်ထရန့်ကတော့ဘဟိုဘဏ်ရဲ့အတိုးနှုန်းရှော့ချမှုကိုမကြာခင်ကပဲလုပ်သွားတဲ့သတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုသွားပါတယ
်။discussing the Federal Reserve as you know it just happened
အမတန်မှထူးခြားတဲ့ကိစ္စဖြစ်ကြောင်းဘိုဘန်ဘက်ကအခုလိုဆောင်ရွက်လိမ့်မယ်လို့သူမထင်ကြောင်းနဲ့အမတန်မှဝမ်းသာရကြောင်းသမ္မတထရန့်ပြောဆိုသွားတာပါတီချာလွတ်လပ်တဲ့ American ဘိုဘန်ဘက်ကထိထိရောက်ရောက်မလုပ်ဘူးလို့ဝေဖန်နေတဲ့သမ္မတထရန့်ကဘိုဘန်ရဲ့အခုဆောင်ရွက်ချက်အပေါ်မှာချီးကျူးပြောဆိုတာဖြစ်ပါတယ်။ဘန်ဒါရေးဆိုင်ရာဖွဲ့စည်းတွေရဲ့ရေရိုချင်းငွေအပေါ်မှာအတိုးနှုန်း1ရာခိုင်နှုန်းကနေ 1.25 ရာခိုင်နှုန်းကြားသတ်မှတ်ထားတာကနေအခုအတိုးနှုန်းလျှော့ချမှုကြောင့်3ညရာခိုင်နှုန်းကနေ 0.25 ရာခိုင်နှုန်းဖြစ်သွားတာကြောင့်တရာခိုင်နှုန်းတိတိအမေရိကန်ဘိုဘန်ကရှော့ချတာဖြစ်ပါတယ်။ဒါအပြင်ဘန်တွေရဲ့ရေးပေါ်ချင်းငွေကိုလည်းအတိုးနှုန်း 1.25 ကနေ 0.25 ရာခိုင်နှုန်းအထိရှော့ချလိုက်သလိုချင်းငွေသက်တမ်းကိုလည်းရက်90အထိပေးဖို့သတ်မှတ်ပါတယ်။ဒါဟာဆိုရင်သတင်းနှစ်ပတ်အတွင်းအမေရိကန်ဘိုဘန်ဘက်ကဒုတိယအကြိမ်အတိုးနှုန်းရှော့ချဖြတ်တောက်မှုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုတဝက်မှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူကတနင်္ဂနွေနေ့မှာ 3,300 ကျော်ရှိနေပြီး61ရောက်သေဆုံးခဲ့ရပြီဖြစ်ပါတယ်။ဗိုင်းရပ်စ်အရေးစိုးရိမ်ခြင်းကြောင့်စားနပ်ရိက္ခာနဲ့အိမ်သုံးပစ္စည်းတွေအလူအယက်ဝယ်နေကြတဲ့အမေရိကန်ပြည်သူတွေစိတ်အေးအေးထားကြဖို့သမ္မတထရန့်ကတိုက်တွန်းသွားပါတယ်
။ You don't have to buy so much. Take it easy. Just relax. People are going in and they're buying more. I remember, during the conversation.
ပြည်သူတွေစိတ်အေးအေးထားကြဖို့သမ္မတထရန့်ကပြောဆိုသွားတာပါ။ဒါပေမဲ့လည်းအမေရိကန်ရဲ့ကူးစက်ရောဂါဆိုင်ရာထိတ်တန့်ကြွန့်ကျင်သူဒေါက်တာအန်တိုနီဖော်စီကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုရှော့ချနိုင်ရေးအတွက်နိုင်ငံတော်14ရက်ကြာအသွာအလာကန့်သတ်ထိန်းချုပ်တာမျိုးပြင်းပြင်းထန်ထန်အရေးယူလှုပ်ဆောင်တာတွေတွေ့လို့တယ်လို့တနင်္ဂနွေနေ့မှာပြောဆိုသွားပါတယ်ရှင်
။ကိုရိုနာကူးစက်ရောဂါပိုးပြန့်ပွားမှုကိုတားဆီးတိုက်ဖျက်နိုင်ရေးအတွက်ဥရောပနိုင်ငံတလွားမှာကျောင်းတွေဈေးဆိုင်တွေနေဆက်ဒေသတွေကိုပိတ်ထားလိုက်ပြီးလူစုလူဝေးနဲ့လုံမဲ့အခမ်းအနားတွေကိုပါတားမြစ်ထားလိုက်ပါတယ်။လူရေသန်း60ရှိတဲ့အီတလီနိုင်ငံမှာ AP 3ရက်နေ့ထိပြည်သူတွေအားလုံးအိမ်မှာနေကြဖို့တိုက်တွန်းထားပေမဲ့အစားအသောက်ထွက်ဝေတာအလုသွားတာကျန်းမာရေးကိစ္စအတွေအပြင်းထွက်တာမျိုးလုံနိုင်တယ်လို့ဆိုပါတယ်။စပိန်နိုင်ငံမှာတော့အရှိမြောက်ပိုင်းကက်တလိုးနီးယားဒေသရဲ့ရက်ွက်၄ခုကိုတီးကြခွဲကြနေဖို့ပြောတာပါတယ်။အီတလီကပြန်လာမဲ့ဩစတြီးယားနိုင်ငံသားတွေကိုတော့ပြည်ဝင်ခွင့်ကန့်သတ်ထားပါတယ်ပေါ်တူဂီနဲ့စပိန်နိုင်ငံတွေမှာအပျော်စီးသင်္ဘောတွေကိုကန့်ကန့်ခွဲလဲပိတ်ထားပါတယ်
မြန်မာနိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအန္တရာယ်ကိုကြိုတင်ကာကွယ်တဲ့အနေနဲ့ခီးသွွာလာမှုကန့်သက်ချက်တချို့ကိုတင်းငွေတွေနဲ့မှချမှတ်ပါတယ်။တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေကို၁၄ရက်အတွင်းခီးသွွာတဲ့နိုင်ငံတကာခီးစက်တွေကိုပြည်ဝင်권မပေးဘူးလို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကမတ်လ15ရက်နေ့တင်းငွေတွေနဲ့မှကြေညာပါတယ်။ဒါအပြင်အီတလီ၊အီရန်၊ပြင်သစ်၊စပိန်နဲ့ဂျာမနီနိုင်ငံတွေကလာတဲ့သူတွေကိုတော့၁၄ရက်ကြာတီးသန့်ခွဲထားပြီးစောင့်ကြည့်စစ်ဆေးသွားမှာဖြစ်တယ်လို့တန်တမန်တွေအနေနဲ့တော့သူတို့ရဲ့နေအိမ်တွေမှာဘယ်သူနဲ့မှမတွေ့ပဲတီးသန့်ခွဲနေရမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ဒါ့အပြင်၁၄ရက်အတွင်းအဲ့ဒီနိုင်ငံတွေကိုခီးသွွားထားမှုတဲ့မြန်မာနိုင်ငံသားတွေကိုတော့တီးသန့်ခွဲပြီးစောင့်ကြည့်စစ်ဆေးတာတွေလုပ်မယ်လို့ထုတ်ပြန်ချက်ထဲမှာပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုကနေလာတဲ့သူတွေကိုတော့စောင့်ကြည့်သွားမယ်လို့လည်းကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်။
မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရသူပေါင်း430နီးပါးကထက်ဝက်ကျော်ဟာပြီးခဲ့တဲ့လတည်းကျင်းပတဲ့နိုင်ငံကအစ္စလမ်ဘာသာရေးပွဲတို့ကိုတက်ရောက်ခဲ့သူတွေဖြစ်တယ်လို့မလေးရှားအစိုးရကတင်းငွေနေမှာပြောပါတယ်ဗိုင်းရပ်စ်ကူးစက်ခံရသူ428ဦးတည်းက243ဦးဟာမလေးရှားကဆရီဖက်လင်းဘလီမာလုတ်တဲ့ဘာသာရေးခန္ဓာကိုတက်ရောက်ခဲ့သူတွေဖြစ်တယ်လို့ကျန်းမာရေးဝန်ကြီးဌာနညွှန်ကြားရေးမှူးနူအဗ်ဒူလာကပြောပါတယ်ဒီသတင်းမှတ်ကုန်ပိုင်းမှာကူးစက်ရောဂါလူနာအသစ်190တိရှိခဲ့ပြီးအများစုဟာလူ1000လောက်တက်ခဲ့တဲ့ကမ္ဘာလုံးဆိုင်ရာအစ္စလမ်ဘာသာရေးအခမ်းအနားတက်ရောက်သူတွေဖြစ်ပါတယ်။ဖေဖော်ဝါရီ29ကနေမတ်လ10ရက်နေ့ထိကျင်းပတဲ့အဲ့ဒီဘာသာရေးအခမ်းအနားကိုဘင်္ဂလားဒေ့ရှ်၊ဘရူနိုင်း၊ဖိလစ်ပိုင်၊စင်ကာပူနဲ့ထိုင်းနိုင်ငံကလာတဲ့အစ္စလမ်တွေမလေးရှားနိုင်ငံသား1000ခွဲလောက်လည်းတက်ရောက်ခဲ့တာဖြစ်တယ်လို့အာဏာပိုင်တွေကပြောပါတယ်။ဒီတော့တွင်ဘေကျင်းလေဆိပ်ကိုရောက်လာကြမဲ့နိုင်ငံကခီးသွွားတွေကိုတီးကြခွဲကြစောင့်ကြည့်နိုင်မဲ့စမ်းသပ်မှုတွေဒီတနင်္လာနေ့ကစလှုပ်ဆောင်သွားဖို့တရုတ်အာဏာပိုင်တွေကညွှန်ကြားထားပါတယ
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနေ့ခင်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။အမေရိကန်ဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်ရေးရှင်ပြိုင်နေကြတဲ့ဂျိုးဘိုင်ဒန်နဲ့ဘာနီဆန်ဒါစ်တို့အမေရိကန်ဆန်တော်ချိန်ဒီကနေ့တင်းနှင်းကနေညမှာဝါရှင်တန်ဒီစီမှာပထမဆုံးအချိန်မျက်နှာချင်းဆိုင်စကားဆက်ထိုးကြမှာဖြစ်ပါတယ်။လက်ရှိမှာပါတီညီလာခံကိုယ်စားလှယ်မဲ့အများဆုံးရထားတဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ဆိုရှယ်ဒီမိုကရက်ဖြစ်သူကိုယ်သူကြီးညာထားတဲ့ဗမောက်အထက်လွှတ်တော်မှဘာနီဆန်ဒါစ်တို့တဲကဒီမိုကရက်ပါတီသမ္မတလောင်းအဖြစ်အနိုင်ရသူကတော့လာမယ့်နိုဝင်ဘာလမှာလက်ရှိ Republican သမ္မတ Donald Trump နဲ့ရှင်ပြန်ရမှာဖြစ်ပါတယ်။ American ဆန်တော်ချိန်တင်းငွေနေနေ့ည၈နာရီမကြာခင်မှာဆက်မဲ့ Democrat Party ရဲ့သမ္မတလောင်းဖြစ်ရေးရှင်ပြန်နေကြတဲ့ကိုယ်စားလှယ်လောင်းနှစ်ဦးရဲ့ဂါဆက်ထိုးပွဲမှာတော့တက်ရောက်သူမရှိဘဲ CNN ရုပ်သံကသာဓာတ်ရိုက်ထုတ်လွှင့်มาဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်အရင်ကအရီဇိုနာပြည်နယ်ဖီနစ်မြို့မှာကျင်းပဖို့စီစဉ်ထားတဲ့ဒီမိုကရက်ပါတီသမ္မတကိုယ်စားလှယ်လောင်းဖြစ်ရေးရှင်းပြိုင်နေကြသူနှစ်ဦးရဲ့စကားဆက်ထိုးပွဲကိုမြို့တော်ဝါရှင်တန်ဒီစီမှာပြောင်းပြီးကျင်းပတာဖြစ်ပါတယ
်။တနစ်ကြာရှေးမတိုးနောက်မဆုတ်ဖြစ်နေတဲ့နိုင်ငံရေးအခြေအနေကိုအဆုံးသတ်ရေးအစိုးရသည့်တရက်ဖွဲ့ဖို့နဲ့ပြီးတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအန္တရာယ်ကိုထိန်းချုပ်ရေးအတွက်အစ္စရေးကာကွယ်ရေးဦးစီးချုပ်ဟောင်းဘန်နီဂန့်စ်ကိုအစ္စရေးသမ္မတကတင်းငွေနေနေမှာတိုက်တွန်းလိုက်ပါတယ်။အစ္စရေးသမိုင်းမှာတက်တန်းအရှိကြဆုံးလက်ရဆုံးဝန်ကြီးချုပ်နက်တန်ယာဟုရဲ့တက်တန်းကိုအဆုံးမသတ်ပဲသမ္မတရီဗလင်းကအခုလိုကြေညာလိုက်တဲ့အတွက်နက်တန်ယာဟုကိုအထိနာသွားစီခဲ့ပါတယ်။ Gans အနေနဲ့အစိုးရဖွဲ့နိုင်ရေးအမတ်ဦးရေ120ရှိတဲ့ပါလီမန်မှာ62ဦးရဲ့ထောက်ခံမှုကိုရရှိထားတာပါ။အစိုးရဖွဲ့ရေးလုပ်ငန်းစဉ်တွေလှုပ်ဆောင်ဖို့သမ္မတကနေပြီးတော့ဒီGans ကိုတနင်္လာနေ့နေ့လယ်ပိုင်းတော့မှာတာဝန်ပေးအပ်သွားဖို့ရှိတယ်လို့သမရယုံကတနင်္ဂနွေနေ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါပေမဲ့တည်ငြိမ်တဲ့ညုံပေါင်းအစိုးရဖွဲ့စည်းနိုင်ရေးအချက်လက်တွေကို Gans ကိုထောက်ခံနေတဲ့ခံပြင်းတဲ့အင်အားစုတွေကသဘောတူမလားဆိုတာကတော့မရေမရာရှိနေဆဲဖြစ်ပါတယ်
။စပိန်ဘရင်ဆက်ထမမြောက်ဖိလစ်ပီကဘရင်ဖြစ်ဖခင်ဖြစ်သူဘရင်ဟောင်းဟွမ်ကာလို့စ်ရဲ့ခန်းစားခွင့်ကိုပိတ်ဖြတ်လိုက်ပြီးဖခင်ဖြစ်သူထံကအမွေဆက်ခံမှာမဟုတ်ဘူးလို့လည်းတင်းနှင်းကနေနေမှာနန်းတော်ကကြေညာလိုက်ပါတယ်။ဘီယင်ဟာဟွမ်ကာလို့စ်ကဆော်ဒီအာရေဗျာထံကနေဒေါ်လာသန်း100ကိုပြိပမာထားတဲ့ဗန်စရင်းနဲ့လက်ခံခဲ့ပြီးလက်ရှိဘီယင်ဖိလစ်ပေကကိုယ်တိုင်ကအကျိုးခံစားခွင့်ရှိသူဖြစ်ကြောင်းမီဒီယာတွေကဖော်ပြခဲ့ကြပြီးတဲ့နောက်နန်းတော်ရဲ့ကြီးညာချက်ထွက်ပေါ်လာတာပါဘန်ဒါရေးဆိုင်ရာအလွဲသုံးစားမှုတွေမှာဖခင်ဖြစ်သူဘီယင်ဟွမ်ကာလို့စ်ပါဝင်ပတ်သက်နေတယ်ဆိုတဲ့ဆွဆဲချက်တွေထွက်ခဲ့ပြီးနောက်ဖခင်ဖြစ်သူထံကအမွေဆက်ခံမှာမဟုတ်ဘူးလို့လည်းဘီယင် ဆက်ထမမြောက်ဖိလစ်ပေးကတနင်္ဂနွေနေ့ကကြေညာတာဖြစ်ပါတယ်။ဆွဆွဲခံရတဲ့ဖောက်ဒေးရှင်းရဲ့အကျိုးခစားခွင့်ရှိသူဆိုတဲ့အကြောင်းကိုသူမသိတဲ့အကြောင်းလဲစပိန်ဘီယင်ကပြောဆိုတဲ့အကြောင်းနန်းတော်ရဲ့ကြေညာချက်ကဖော်ပြပါတယ်။ဘီယင်ဟောင်းဟွမ်ကာလို့စ်ကိုငွေကြေးခဝါချမှုတန်တရားနဲ့စုံစမ်းစစ်ဆေးဖို့ပြီးခဲ့တဲ့အင်ကာနေတုန်းကတော့စပိန်လွှတ်တော်ကပယ်ချခဲ့ပါတယ်
။ဆီးရီးယားနိုင်ငံရဲ့၉နှစ်တာပြည်ရင်းစစ်ကာလအတွင်းကလေးငယ်၅တန်းနီးပါးမွေးဖွားလာခဲ့ပြီးကလေးသူငယ်900လောက်တည်ဆုံးတန်ရာရခဲ့တယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကပြောပါတယ်။အဲ့ဒီကလေးတွေအပြင်နောက်ထပ်ကလေးတစ်သန်းကလည်းဒုက္ခတွေအဖြစ်မွေးဖွားလာတာပါ။ဆီးရီးယားပြည်တွင်းစစ်ဟာ2017မတ်လ15ရက်နေ့မှာစတင်ခဲ့တာဖြစ်ပါတယ်။ကိုနှစ်ကြာဆီးရီးယားပြည်တွင်းစစ်အတွင်းကလေးငယ်900ကျော်ဟာတည်ဆုံးတာဒါမှမဟုတ်တန်ရာရတာတွေဖြစ်ပါတယ်။စီးကာလာအတွင်းအသက်9နှစ်ဝန်းကျင်ကလေး9000လောက်ဟာတိုက်ခိုက်ရေးအတွက်စစ်သားအဖြစ်စုဆောင်းခံရပြီးစာတင်ကြောင်းနဲ့ဆေးရုံ1000နီးပါးအတိုက်ခိုက်ခံခဲ့ရပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာ1ရက်နေ့ဖြစ်ပွားတဲ့တိုက်ပွဲကြောင့်ပြည်သူ 96,000 ကျော်အိုးအိမ်ဆုံးခွာခဲ့ရပါတယ
်။တနင်္လာနေ့နေ့ကင်းသတင်းအစီအစဉ်ကိုမတ်တန်ကြီးထိုင်တဲ့ကိုညံဝင်းအောင်တို့ကတင်ဆက်ခဲ့တာပါရှင်။အခုတော့သတင်းလွှာတပုတ်ကိုနာဆင်ရမှာပါ။နိုင်ငံတော်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြန်ဆန်လာတဲ့အတွက်အရေးပေါ်အခြေအနေကြေညာထားတဲ့အမေရိကန်ပြည်ထောင်စုကပြည်내အများစုမှာရောဂါခုခံကာကွယ်ရေးကျောင်းတွေ၊ရုံးတွေ၊ကုမ္ပဏီတွေစားတောက်ဆိုင်တွေကိုအနည်းဆုံးနှစ်ပတ်ကနေတစ်လအထိအာဏာပိုင်တွေကပိတ်လိုက်ပါပြီ။အခုလိုဗိုင်းရပ်စ်ကူးစက်မှုကြောင့်လူတွေစီကားနေတဲ့မြို့ကြီးတွေမှာလူသူမရှိလောက်အောင်တိတ်ဆိတ်သွားတဲ့အခြေအနေ၊နေ့စဉ်လှုပ်ရှားမှုတွေကနေရုတ်တရက်ဘလို့အပြောင်းလဲတွေရင်ဆိုင်နေရတယ်လေ။မနေ့တနင်္ဂနွေနေ့ထီဆိုရင်လူပေါင်း60ကျော်သေဆုံးပြီး3000ကျော်ထိကူးစက်လာတဲ့အမေရိကန်ပြည်ထောင်စုတဝမ်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်ခံရတဲ့ပြည်내ပေါင်းဟာ49ခုထိရှိနေပါတယ်။နေ့စဉ်ကဘာလှည့်ခီးသွားတွေတန်းနဲ့ချီလက်ပတ်နေတဲ့နယူးယောက်မြို့မှာဆိုရင်နေချင်းညချင်းတိတ်ဆိတ်ခြောက်ကပ်သွားတဲ့အခြေအနေကိုမန်ဟန်တန်မှာအလုလုနေတဲ့ကိုစော်လက်က VOE ကိုခုလိုပြောပါတယ
်။နယူးယောက်မြို့ကတော့ပြောရရင်တော့တစ်ချိန်လုံးအမျက်နှာစီနေတဲ့မြို့လေ။ train တွေရောအမျက်နှာပြည့်နေ traffic ကအမျက်နှာဖြစ်နေတာ။အခုအချိန်မှာကျတော့လူတွေကဘယ်သူမှလည်းမထွက်ကြတော့ဘူး။စားတောက်ဆိုင်တွေအကုန်ပိတ်ကျန်တဲ့အကုန်ပိတ်လေးစပါတော့အကုန်လုံးရှိတဲ့မြတ်တော်တော်များများလူတွေကဘဲမအောင်မထွက်ကြဥမာလမ်းလေကတစ်ချိန်လုံး traffic ဖြစ်နေတာလေဆိုအခုတော့လမ်းပေါ်မှာတော့ရှင်းနေရပဲဥမာကားအိုင်းအစည်းတရာလောက်ရှိရဆိုအခု10စည်းလောက်ပဲရှိရတယ်။ Parade ပြုတ်တန်းဒီ Canal Street တို့ညောမြို့မှာတကယ်တရုတ်တန်းနေတကယ်စီရနေရမျိုးကလုံးဝလုံးရှိဘူး။လူနေတဲ့ထောင်နဲ့စီပြီးသွားတယ်လေကလုံးဝလုံးဝရှင်းထွက်သွားတယ်ဥမာ5-6ယောက်လောက်ပဲရှိရအနေထားဖြစ်သွားတာရောအခုက
ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုတိုက်ဖြတ်နိုင်မှုအတွက်လည်းညောမြို့မှာကျောင်းတွေအလုပ်ယုံတွေစားတောက်ဆိုင်တွေကိုအနည်းဆုံးနှစ်ပတ်ကနေတစ်လအထိပိတ်ဖို့ကြေညာထားတယ်လို့ကုစော်လက်ကဆိုပါတယ
်။ဟိုယောဂရှိရှိမရှိရှိကိုယ့်အတွက် safety ဆိုပြီးတော့အဲ့လောက်လောက်ပိတ်ဖို့အကောင်ကလုပ်ထားကြတယ်။မနာအောင်ဆိုရင်တော့အနည်းဆုံးနှစ်ပတ်နားရမယ်ပေါ့
။ Virginia ပြည်နယ်မှာလည်းမူလာတန်းကစပြီးတက္ကသိုလ်အထိကျောင်းတွေအားလုံးကို April လဆန်းအထိပိတ်လိုက်ကြောင်းကလေး9ယောက်ဖခင်ဖြစ်သူကိုငယ်က VOE ကိုပြောပါတယ
်။ Corona virus ဖြစ်တဲ့အခါကျတော့လေဟိုကျောင်းတွေအကုန်လုံးပြည်တယ်ကျောင်းတွေကိုအခုကျွန်တော်တို့ဒီ Fairfax County ရိုက်ပြီးတော့ဟိုဟာ April 10ရက်နေ့အထိကိုပြည်တယ်လို့ကြေညာထားတယ်နောက်ထပ်ပြီးတော့လည်းတို့ဟိုပြည်ဖို့စီစဉ်ရှိတော့ထပ်ကြေညာမယ်လို့ပြောတာပေါ့နော်ဒီကျွန်တော်တို့အခုလှုပ်လှုပ်နေဒီ Washington George Washington University ဆိုလဲကျွန်တော်တို့အခုဟိုနောက်လ5ရက်နေ့အထိတို့ဒီရောင်းကပြည်တယ်ဒါပေမဲ့အဲ့ဒီ5ရက်နေ့ပြီးလို့ရှိရင်တို့ online ရိုက်ပြီးတော့ကျောင်းတွေကိုသင်ကြားမယ်လို့ပြောတယ်ဟိုကျောင်းလေးကလေးကိုကျောင်းပေးမှတ်ချက်ပေးနေ
ဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်ကိုပိုင်စီးပွားရေးလုပ်ငန်းတွေထိခိုက်လာနေတယ်လို့လည်းကိုငယ်ကဆိုပါတယ
်ကျွန်တော်တို့အခုဒါလိုအလုပ်တွေရလဲပိတ်ထားရတယ်တချို့အလုပ်တွေဆိုရင်ဟိုလုံးဝလုပ်ကိုမလာဖို့ပြောတာပေါ့နော်အဲ့တော့ကျွန်တော်တို့စီးပွားရေးကတော့အတိုင်းအတာတစ်ခုပြီးတော့ထိခိုက်နေတာမျိုးတော့အများကြီးရှိတာပေါ့ဟုတ်ကဲ့ဟိုကျွန်တော်လည်းအလုပ်မရှိတဲ့အတွက်ကိုကျွန်တော်အလုပ်သမားတွေလည်းအလုပ်မပေးနိုင်ဘူးအလုပ်မပေးနိုင်တော့တို့တွေလည်းဟိုဝင်ဝေးရမရတဲ့အခါကျတော့သူ့ရဲ့နေထိုင်စားတောက်ရေးတွေအတွက်ခက်ခဲတယ်အများကြီးဖြစ်ရတာပေါ့ဟိုအလုံးအဟိုဆိုရင်ကြောင်းကြမှုကတော့ဟိုတိုင်းတာတစ်ခုကြီးအကုန်လုံးရှိနေကြတယ်အလုံး
ကြောင်းသားဦးရေ6သိန်းကျော်ရှိနေတဲ့အမေရိကန်ကပြည်내အကြီးဆုံးတစ်ခုဖြစ်တဲ့ကယ်လီဖိုးနီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုထိန်းချုပ်နိုင်ဖို့ကြိုးပမ်းနေပုံတွေကို Los Angeles မြို့ကဥမမောင်ကြီးကအခုလိုပြောပါတယ
်နောက်ဆုံးအခြေအနေကကြောင်းသားတွေကိုကြောင်းပိတ်လိုက်ပြီးမတ်လ29ရက်နေ့အထိယာယီပေါ့နော်22ပတ်ပိတ်လိုက်ပြီ ดาอะแค่ดันจองอปาวินอารมณ์บ่เนาะเอจองดา6เตยเดียวสิเดจองบอง900จอปาเลยสรเอาจองเราไปไล่บีกอเลยแต่กระดัวก็รอทุสัญญาสัญญาจีญาว่าเลยดาใบแม้โหอติจาโหไม่ถั่วดีใบแม้เลยน่ะปัดတော့ตีจาเลยไปไล่บาเตียงสีบีกันเนี่ยก็ลูนาเนี่ย ลูนาเนี่ยปัดแต่ๆลูเวဝင်ရမယ်အဓိကတော့ဒစ္စနီလန်းနဲ့ယူနီဗာဆယ်ကိုပိတ်လိုက်ပါတယ်အဲ့တော့လူတွေကဟိုပျော်ဝဲရှင်ပွဲတွားနိုင်မဲ့လူနေွားတယ်တူရစ်တွေနေွားတယ်အားလုံးကဟိုဘေးမှမတွားဘဲနဲ့ကိုယ့်နေရာပါပဲကိုယ့်အိမ်ပါပဲပေါ့နော်ကိုယ်သေးတဲ့နေရာပါပဲအားလုံးနေနေလေးပဲနေနေရတယ်အခြေအနေရောက်နေပါ
virus ပိုးကူးစက်မှုဟာနောက်ထပ်နှစ်လောက်ထိတော့ဆက်ပြီးဆိုးနိုင်တယ်လို့အလာဂျီနဲ့ကူးစက်ယောဂဆိုင်ရာအမေရိကန် Institute ရဲ့ဒါရိုက်တာ Dr. Anthony Fauci ကတတိပေးထားပါရရှင်အခုတော့မြမရေးရဆွေးနွေးကန်းကိုနားဆင်ရမှာပါတည်ငြိမ်မှုမရှိသေးတဲ့ရခိုင်ပြည်နယ်မှာ ဒုက္ခသည်အများပြားရှိနေတဲ့အထက်က 2012 အရေးခင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံကနေမြန်မာနိုင်ငံတဲ့ပြန်လည်ခိုလုံလာတဲ့ရခိုင်တိုင်းရင်းသားတွေလည်းပါပါတယ်။ထောင်ထဲချီရှိနေတဲ့ရခိုင်တိုင်းရင်းသားတွေဘာခက်ခဲတွေနဲ့ရင်ဆိုင်နေရပါသလဲ။ရခိုင်ပြည်နယ်ကိုရောက်ရှိခဲ့ချိန်မှာတွေ့ဆုံမေးမြန်းထားတဲ့ဒေါက်ခင်မျိုးသက်ကတင်ဆက်မှာပါရှင်။
ကျွန်တော်တော့ရခိုင်မှာမွေးရခိုင်မွေးတောင်မှာမွေးရခဏမွေးတောင်ရ6လနှိမ့်မှာမွေးရနောက်ပြီး7လ6လနေတာကျွန်တော်တို့အဖေမိကဘင်္ဂလားကိုပြင်သွားတယ်အဲ့တုန်းကကျွန်တော်ပါသွားတာပေါ့ဘင်္ဂလားကိုပြန်သွားတယ်ဆိုတော့ဘင်္ဂလားမှာဟိုရခိုင်နေအများကြီးရှိတယ်ဟုတ်ရခိုင်နေအများကြီးရှိပဲခင်ဗျဘယ်လောက်လောက်ရှိလဲပြောပြပေးပါလူကနှစ်သိန်းကျော်သုံးသိန်းလောက်ရှိမှချင်းတယ်
အဲ့ဘယ်မှာဘယ်နေရာဒီမှာနေကြလဲရွာဘယ်နေရွာလောက်မှာနေကြလဲရွာတော့အများကြီးပေါ့ပြောမယ်ဆိုရင်တော့ရွာတော့နေရာအနှံ့ပြတ်မှာရခိုင်ရွာတဲ့နေ့ကျန်ရှိတာပေါ့ဆိုတော့အဲ့ဒီရခိုင်ရနေပြီးတော့အခုဟိုရခိုင်ရွာတွေအများကြီးပေါ့နော်အဲ့မှာအထေချနေတာဟိုကဘယ်နှစ်လောက်နေတာလဲကျွန်တော်ကပြောမယ်ဆိုတော့ဟိုတမိန်ဒီတမိန်ကျွန်တော်ရခိုင်မှာလာပြီးတော့ပြင်သင်တယ်ဖုန်ကြီးကြောက်မှာ နောက်ပြီးတစ်ခေါက်ပြင်သွားသေးတယ်ဘင်္ဂလားပေါ့ကျွန်တော်တို့အဖွားတွေမသိခင်ဖွားတွေကပါပြောလို့ဆိုတော့ငါတို့မသိခင်ငါတို့နေရာမှာငါတို့နဲ့အတူလာနေခဲ့ဆိုတော့ပြင်သွားသေးတယ်ဖွားတွေပြေးပြီးမှကျွန်တော်တို့2000 2007 2008မှာပြဿနာဖြစ်တဲ့နောက်ပိုင်းကျွန်တော်တို့ဘင်္ဂလားမှာလာပြီးတော့မော်စနီကလာတွေဟိုပင်းဝါဆိုတဲ့ဖုန်ကြီးကျောင်းကိုမင်းရှိုးတယ်အဲ့အချိန်မှာကျွန်တော်တို့က
ရခိုင်မှာတော့ဘင်္ဂလားမှာဒီလောက်ဆိုးဆိုးဝါးဝါးဖြစ်နေတာတခါမှမသိသေးဘူးနောက်ထပ်ဒီထပ်ပို့ဆိုးလို့ရှိရင်ကျွန်တော်တို့ရခိုင်သားတွေကအကုန်လုံးတေကုန်မှာပေါ့တေကုန်မှာပဲဆိုပြီးတော့ကျွန်တော်တို့ရခိုင်ကပြီးလာတယ်အဲ့တော့ဘာမှာပြည့်ဘက်ကိုပြန်လာတာပေါ့ဘာမှာပြည့်ဘက်ပြန်လာတာဘယ်လောက်လောက်ရှိမလဲကိုသေးအောင်ပြောလို့
누구봉빌라래.저노로빌라가나세죠라고빌라래.다음에나우텔레도빌라래.루데미아리미아지시래.디몽도묘마몽도묘니마시.900600시래.아쿠지.디오변원라라블로봉산에변원라래.뼈봐.에둥가로디미마가수야미마수야가래.레리스조소바래.저노로고저노로라동가시.호조비마니마래.저노로가유아레드니야마니미로저노로가똥소라고.
ကျွန်တော်တို့ကြတော့ခရီးမင်းကြားတယ်ခရီးမင်းကမှာဘူးလားရှိနေထိကျွန်တော်တို့ခရီးမင်းကမနေနေပါဘူးအဲ့ဒါ2012ခုနှစ်ပေါ့နော်2012ခုနှစ်ကအခုလက်ရှိမှာဟိုတယင်ဝင်ဆိုင်ရဆက်တန်းဘယ်လိုပုံစံနဲ့နေပါတယင်ဝင်ဆိုတာကသူတို့ကဝက်ကထုတ်ပြထားတယ်ကျွန်တော်တို့ကိုတယင်ဝင်ဟုတ်လားမဟုတ်လားဆိုတာကျွန်တော်တို့ကမသိဘူးအခုကျွန်တော်တို့အဲဝက်ကနာကျွန်တော်တို့
driver ညွန်တွေမှာသွားချောက်လို့ရှိရင်ကျွန်တော်တို့မဲ့ပုံဒင်းနာတော့အသုံးမချဘူးလို့ပြောတယ်မယူနိုင်ဘူးကျွန်တော်တို့ဒီ NGO တွေမှာကားမောင်းမယ်ဆိုရင်လည်းခမကားမောင်းတာမှန်ရဲ့လေဒီဝက်ကတွေနဲ့ဆိုရင်ကျွန်တော်တို့မပြိနိုင်ဘူးလေအဲ့လိုပြောတာရှိတယ်
ဆရာဒီ
ဒီရခိုင်ကိုကိုပြီးအာကိုပြီးပြန်လာတယ်ပေါ့နော်ဒါပေမဲ့ white card ရှိနေတဲ့အတွက်ကြောင့်မလို့ဘာမှမလုပ်ပင်နိုင်ဘူးဆိုတော့ဒီပေါ့နော်ဘာဖြစ်စေခြင်းလဲအခုကိုကလည်းရခိုင်သားရခိုင်မှာပဲနေခြင်းနဲ့ Bangladesh ဘက်မှာလည်းနေလို့မရဘူးဒီမှာလက်ကလက်ထဲမှာလည်း white card ခံထားတယ်အဲ့တော့ဘာဖြစ်စေခြင်းလဲ
အမှန်တကယ်ပြောမယ်ဆိုရင်တော့ကျွန်တော်တို့ရခိုင်မျိုးစုရခိုင်မျိုးနွယ်စုကို white card ပေးတာတော့မကောင်းဘူးလို့တော့ထင်ပါတယ်ကျွန်တော်ကအနေကထုတ်ပေးမှာကောင်းမယ်လို့တော့ထင်တယ်ကျွန်တော်ကဘာဖြစ်လို့ဆိုတော့ပွင့်ရတဲ့တလူရှိတယ်ပဲမတဲ့လူလေးရှိတယ်ဒါပေမဲ့ပွင့်ရတဲ့တလူကနေရာတကယ်တိုင်းမှာအလုံးသွားရှာတယ်အလုံးရရင်လေသူတို့ကအဆင်မပြေဘူ
းဒါကဝိုက်ကကြောင
့်ဝိုက်ကကြောင့်အဆင်မပြေဘူးအနေကစင်တော့အဆင်ပြေမှာပဲ
ဆိုတော့ဒီနိုင်ငံသားဖြစ်တဲ့နေခြင်းနဲ့ပေါ့အ
ဲ့ပေါ့ကိုရခိုင်မှာရခိုင်သားရခိုင်တရားသားအနေနဲ့အနေကကိုင်မီကိုင်ဆောင်ပြီးတော့နေချင်ပေါ့နေချင်တာပေါ့
ဆိုတော့အခုပေါ့နော်အနေဒီ white card ကင်ထားလို့တွေ့ရတဲ့အခက်အခဲတွေနည်းနည်းပြောပြပါဦ
းအခက်အခဲတော့ရှိတယ်ကျွန်တော်တို့ပထမကစားမောင်းတော့ကဆိုရေးသားတော့ကျွန်တော်ကလိုက်မမလာခိုင်းဘူးလေဘာဖြစ်လဲလဲမင်းကခမရက white card ကင်ဆောင်ထားတဲ့လူလေအဲ့လိုရေးသားတွေကပြောပြီးတော့လောက်ကတရားကိုဖုံးဆက်တယ်လောက်က2ပွင့်နဲ့တရားလာတယ်အဲ့ဒီလောက်ကပြောငါတို့ကထုတ်ပြထားတာလေသူတို့ကလွှဲလို့ရတယ်အဲ့လိုပြောတယ်ဒါမဲ့ကျွန်တော်တို့ကအဆင်မပြေဘူးလေခုမှပြောခံလဲဒီမှာပြောခံလဲ
အလောက်ကရင်အဆင်မပြေဘူးဒီဟိုအကြောင်းသားတွေရောပါလာထွက်ပြေးတယ်အ
ကြောင်းသားတွေပါလာပဲ
အကြောင်းသားတွေရောပညာသင်တာအဆင်ပြေလ
ားအဆင်တော့ဟိုတပိတ်ဒီမိတ်ပြေသွားတာပေါ့ဘင်္ဂလားမှာလည်းသင်ခဲ့တယ်ငါးရင်း6တိုင်းဖဲပြီးတော့ဒီမှာရောက်တယ်ဝရှိတဲ့ငါစားဖိုက်တယ်ဆိုတော့အဆင်ပြေတော့ဘူးသူတို့လည်းစိတ်ကြည့်ပြီဆိုတော့တတဲမှာသွားပြီးထိုင်ပြီဆိုတော့ရှက်မှာပေါ့
ရှက်ပါ
အဲ့လိုနေမယ်ရွေးတဲ့ယူမှာပဲသင်တာပဲအဲ့လိုပဲဖြစ်တာ
Okay ဆိုတော့ဒီပေါ့နော်ဘင်္ဂလားဒေ့ရှ်ကနေပြီးတော့ဗမာနိုင်ငံကိုပြန်လာတဲ့ရခိုင်သားတွေအတွက်ကိုအစိုးရကဘာလုပ်ပေးစေချင်လဲ
အစိုးရကိုကျွန်တော်ကအနေကိုက်ထုတ်ပေးပါလို့တောင်းဆိုချင်ပါတယ်ခင်ဗျကျွန်တော်တို့ဘင်္ဂလားသားတွေကိုအနေနဲ့ထုတ်ပေးပါလို့တောင်းဆိုချင်ပါတယ်။ဘာဖြစ်လို့ဆိုတော့ကျွန်တော်တို့ရခိုင်သားဖြင်းအပ်တဲ့အနေနဲ့မကင်ဆန်ရဘူး။ကျွန်တော်တို့ရခိုင်သားတွေကိုအနေနဲ့ထုတ်ပေးချင်ပါတယ်ခင်ဗျာကျွန်တော်တို့ကအခုကမွတ်စလင်တွေကိုတော့မှအနေနဲ့ထုတ်ပေးထားတယ်ကျွန်တော်တို့ကအခုရခိုင်မျိုးနေစုဗုဒ္ဓဘာသာဖြင်းအပ်တဲ့ဒီအခုဝဲကကိုင်ဆောင်နေရတာကမော်စလင်လောက်တော့အဆင့်တက်မရှိတော့ဘူးဖြစ်သွားတယ်ကျွန်တော်တို့က
ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဘာဟိုမှတ်ပုံတင်လို့ဘာလို့ပေါ့နော်နိုင်ငံသားအတိမတ်ပြူတာလို့ဘာလို့ဒီလိုဆိုင်ရဆက်တန်းထုတ်ပေးထားတာရှိပါလား
ဟုတ်ကျွန်တော်တို့ရခိုင်ဘင်္ဂလားမှာနေတော့ဆိုရင်တော့ထုတ်ပေးထားတာရှိပါတယ်ခင်ဗျာဒါပေမဲ့ဒီကိုလာတဲ့အချိန်မှာတော့ယူမလာခဲ့ဘူးကျွန်တော်ဘာဖြစ်လဲဆိုတော့ဟိုဘင်္ဂလားကအဲ့ဒီကောက်ကိုယူလာလို့လေဒီမှာဘာမှတုံးမြောက်လေဒါကြောင့်မလို့ထားခဲ့
ဆိုတော့လူပေါင်းကအခုဒုက္ခရောက်နေတာဒီလိုမျိုးဗမာပြည်ထဲကိုဝင်လာပြီးဒုက္ခရောက်နေတာလူပေါင်းဘယ်လောက်လောက်ရှိမလဲဟိုမှာဟိုက2သိန်းလောက်ရှိတယ်ဆိုတော့လေဒီမှာရောက်ပြီးတော့လူဒုက္ခဖြစ်နေတာဘယ်လောက်လူရေဘယ်လောက်လောက်ရှိလဲ
ကျွန်တော်တို့ဘင်္ဂလားကပြောင်းလာတဲ့ရခိုင်သားတွေ9000 8000လောက်ရှိမှထင်တယ်ရခိုင်မှာ
အစိုးရကနေပြီးတော့အခုလိုလာတဲ့ရခိုင်သားတွေကို white card ထုတ်ပေးထားတယ်အဲ့တော့ဟိုကကိုရိုင်းရောဒီရခိုင်သားတွေကိုရိုင်းရောအနီးကပ်ထုတ်ပေးဖို့အစိုးရကိုဟိုတကယ်တရားဝင်တောင်းဆိုတာပဲလုပ်ဘူးလား
လုပ်ပါခင်ဗျာကျွန်တော်တို့လည်းအနီးကပ်တောင်းဆိုပါတယ်ဒါပေမဲ့သူတို့ကခမရတို့ဘင်္ဂလားသားတွေကိုအနီးကပ်ထုတ်မပေးသေးဘူးလို့တော့ပြောတယ
်ဟိုဘယ်လိုပုံစံနဲ့တောင်းတောင်းလာလဲဟိုစာရစတဲ့နဲ့တောင်း
စာရစတဲ့နဲ့မတောင်းပါဘူးခင်ဗျာဒီလိုပဇာဖြစ်ရင်သူရှိချင်ပြောတာခင်ဗျာကျွန်တော်တို့ကိုအနီးကပ်ထုတ်ပေးမှလားအနည်းကလုတ်ပေးမှလားလို့တောင်းဆိုတာရှိပါတယ်ခင်ဗျအဲ့
တော့ဒီလာဝကမှာဒီတိုင်းတွားပြောတာပေါ့ဟိုဆရစ်ဆက်တန်းနဲ့ကျွန်တော်တို့အနည်းကထုတ်ပေးပါလူတွေဘယ်နှယောက်အကုန်လုံးကလက်မှတ်တွေထိုးပြီးတောင်းဆိုတာဘာညာမရှိဘ
ူးအဲ့လိုတော့မရှိဘူးခင်ဗျအ
ဲ့ဆိုအဲ့လိုလုတ်လိုက်ရင်အဆင်ပြေမယ်လို့ထင်လား
အခုပြောမယ်ဆိုရင်တော့ကျွန်တော်သူတို့လီတင်ကိုယူပြောမယ်ဆိုရင်တော့အဆင်ပြေမှာမဟုတ်ဘူးသူတို့ကဘာပြောလဲဆိုတော့ခင်ဗျားတို့ကအရင်ရောက်နေတဲ့ဝေးတိုက်လေးကိုတော့မှကျွန်တော်တို့အနည်းကထုတ်မပေးသေးဘူးလို့ပြောတယ်ကျွန်တော်တို့က2000နှစ်မှာပဲလာတာခိုလူကကြတော့က2000ပြည့်ခင်တုန်းကလာသူတို့က2020လောက်ရှိနေပြီသူတို့ကလာတာခုထိတော့မရသေးဘူးဆိုတော့ကျွန်တော်တို့ကပြရမှာတော့အဲ့လိုပဲထင်တယ်ကျွန်တော်
ကျွန်တော်ကတောင်းဆိုတာပေါ့အခုတော့နည်းနည်းစူးစမ်းကြည့်လိုက်ပေါ့နော်စူးစမ်းကြည့်မယ်ဆိုလို့ရှင်တော့ရမယ်ထင်တာဟိုပေါ့နော်အများလည်းအလိုပဲ
ကိုလိုချင်တာကိုဆက်ရဆက်တိုင်းနဲ့တည်ချာတောင်းဆိုတာလည်းရှိတော့လေအဲ့လိုမျိုးလုံးဖို့ရောဒီစိတ်ကူးရှိလားဒါပေမဲ့ကျွန်တော်တော့စိတ်ကူးတော့ရှိပါတယ်လုံးလို့တော့အဆင်ပြေမှာမဟုတ်ဘူးဘာဖြစ်လို့ဆိုတော့ကျွန်တော်တို့ယူရမှာအုတ်ချွေးမှုဆိုတာရှိတယ်အဓိကအုတ်ချွေးမှုနားလေးဆိုင်ကျွန်တော်တို့ယူတာမင်္ဂလာသားတွေကလက်မဲ့တွေကောက်ပြီးတော့ဒီလိုဒီလိုတောင်းဆိုရမယ်လို့ရေကဘယ်လောက်ရှ ဩဒါနှုတ်ဆက်ရမှာအဲ့ဒါကကျွန်တော်တို့ပြောကြည့်လေဘာမှမထုတ်ဘူ
းအခုရွေးကောက်ပွဲရလဲနှီးလာပြီပေါ့နော်ရွေးကောက်ပွဲနှီးလာပြီဆိုတော့မဲထဲခွင့်ရရှိလား
ကျွန်တော်တို့တော့မဲထဲပဲကောမရှိဘူးခင်ဗျအ
ရင်တုန်းကဒီ2012ထဲကရောက်လာ2012ထဲကရောက်လာတယ်ဆိုတော့လေဒီ2015မှာလဲရွေးကောက်ပွဲရှိတယ်အဲ့တော့မဲထဲလို့ရတာ
မင်းကျွန်တော်တို့ဘင်္ဂလားသားတွေကမင်းမထည့်ရဘူးခင်ဗျအခိုင်ပြေတာပဲမင်းထည့်ရတယ
်ဆို
တော့ဒါပေမဲ့ကျွန်တော်ကအားပါတယ်ကိုမထည့်ရပေမဲ့နောက်ထပ်လူတွေရခိုင်သားတွေတရားနာတရားအလေပက်ရောက်နေတဲ့လူတွေကိုဆွေးခေါ်ပြီးတော့ထိခိုက်တာလည်းရှိတယ်ခင်ဗျာကျွန်တော်ကအဲ့လိုတော့မင်းနှမေးလောက်ထိခိုက်တာရှိတယ်ကျွန်တော်ဒါပေမဲ့ထိချင်တာပေါ့ဘေးဖွေးစေးကိုအပေးပေးတဲ့ဖွေးစေးကိုရရှင်တာပေါ့သူတို့ရချင်အောင်သူကိုတော့ကိုကလည်းတော့အပြင်းနဲ့ထိချင်တယ်ပေါ့ဒါပေမဲ့ထိလို့မှမရတာ
ဝိုက်ကဲကန်ထားတဲ့အတွက်ကြောင့်မလို့ပေါ့နော်ဘာဆုံးရှုံးမှုတွေရှိတယ်လို့စိတ်ထဲမှာထင်တယ
်ဆုံးရှုံးမှုတော့ကိုကတော့ရှင်တော်လို့မရဘူးဒီကတော့ရှင်တော်လို့မရဘူးပြောမယ်ဆိုရင်ကျွန်တော်တို့တကယ်တကယ်ပြောမယ်ဆိုရင်ကိုတော့လို့မရဘူးတကယ်ပြောတာရှင်ပြောမယ်ဆိုဘုသိတော်မှတော့မှကျွန်တော်တို့ကိုတကယ်တကယ်စိတ်မယ်ဆိုရင်အဲ့လိုမျိုးအဲ့ခွင့်မရဘူးตั้วขวัญยาได้ไอ้ขวัญเมียกูอเมนตะเกပြောมิสิบวยกะไก่นไก่นาก็ตัวรู้ก็นิ่งไปขอไปดาคยตั้วลาขวัญอวิกูไม่ไปดาเมกูรู้ตั้งยังตาฤทธิ์เพลุจนเราก็ไม่ใช้ได้ใช้ไม่ตะเกตะเกซื่อไม่ได้ดาก็ตีท่าได้จนเราก็ลอกก็ปล่อยท่าได้เลยสิแ
ต่ฉะอะสิไม่เปียดาก็บาริสิแ
ต่ฉะอะสิไม่เปียดาก็ကျွန်တော်တို့အလောက်ကင်နာပြောမယ်ဆိုရင်တော့အဆင်မပြေပေါ့ဆရာဆံမင်းကျွန်တော်တို့လှုပ်ချင်တဲ့နေရာမှာသွားရှောင်းရင်လည်းမရဘူးအဲ့လိုဆိုရင်ဘယ်လိုကျွန်တော်တို့ပြောမယ်ဆိုရင်တော့လုံမစမ်းနေအဲ့လိုပြောတာတော်တော်ပေါ့ခင်ဗျားတို့ကကျွန်တော်တို့အလုံးမပြေဘူးခင်ဗျားတို့ကဝက်ကကန်နေကန်နေနေဆိုတော့ဒီအစိုးရဝင်ထမ်းစီမှာကျွန်တော်ကားဒရိုင်ဘာသွားရှောင်းရင်လည်းမဲ့ဖို့တော့မရှိလို့ကျွန်တော်မရဘူးNGO တခုခုမှသွားရှောင်းရင်လည်းမရဘူး။ခုတစ်ခါတုန်းကဆိုရင်ကျွန်တော် MSC မှာသွားရှောက်တယ်။ဝက်ကကွန်ဆောင်လို့လည်းမရဘူး။ကျွန်တော်တို့ညာကနောက်တစ်ယောက်လေးရှောက်သေးတယ်။အင်တာဗျူးတော့ပါသေးတယ်သူကမဲဥတော်မရှိလို့သူမရဘူး။ဒါဆိုကျွန်တော်တို့ကလုံးမစနဲ့ပြောတယ်နော်တတူပေါ့။အဲ
ဆုံးရှုံးမှုရ
။အခက်အခဲကတော့ဒါအခက်အခဲပဲကျွန်တော်တို့မှာကျွန်တော်တို့ကဒါကိုပဲလုပ်လုပ်တတ်တယ်။အဲအလုပ်ကိုမလုပ်ရဘူးဆိုရင်ဆုံးရှုံးတာပေါ့ကျွန်တော်
ဆိုတော့အလုံးလောက်ခွင့်ရလည်းမရှိဘူးဆိုတော့လေအဲ့ဘက်ကပြန်လာတဲ့လူတွေဒီမှာဘာတွေလောက်ကင်စားတော့လဲ
ဘာတွေလောက်ကင်စားတော့လဲဆိုတော့ကြာပိုင်းပေါ့ကနေရှာဖားရှာငါရှာဒီလိုလောက်ကင်စားတာပဲလူကမှနင်းနင်းကြလောက်လောက်ပြီးတော့အဲ့လိုစားစားရတာပဲလေချောင်းလေတွေပါတယ်ထွင်ရတယ်စပါးတွေပါတယ်လောက်တယ်လို့လောက်တယ်မလောက်တယ်လို့မလောက်နိုင်တယ်လို့မလောက်ပေါ့လောက်နိုင်တယ်လို့လောက်တယ်လူကမှနင်းကြလောက်လောက်ပြီးတော့စားတယ်လို့ရှိတယ်အဲ့လိုကြားပဲလောက်တာအလောက်ကတရားလို့ရှိတယ
်တနင်္လာနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်နားဆင်နေကြတာပါရှင်မကြခင်မှာတော့ဒုတိယပိုင်းနိုင်ဝက်အစီအစဉ်ကိုတင်ဆက်မှာပါ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းတုံ့သက်ချက်အစီအစဉ်ကိုမကြာခင်နားဆင်ရမှာပါ။ VOA မြန်မာပိုင်းရဲ့တင်းနယ်လာနေနဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်နေပါတယ်။လိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153လိုင်းလက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာမြန်မာပြည်ကပေးစာထူးခြားဆန်းပြကပ္ပသတင်းများအစီအစဉ်စတာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုနားဆင်ရမယ့်ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသတင်းသုံးသပ်ချက်အစီအစဉ်မှာတော့ NLD ရဲ့2008ဖွဲ့စည်းပုံပြင်ရေးဘာကြောင့်မအောင်မမြင်ဖြစ်ရသလဲဆိုတာကိုဆွေးနွေးတင်ပြထားပါရရှင်။
ဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဟာရွေးကောက်ပွဲဝင်ချိန်ပြည်သူလူထုကိုပေးထားတဲ့ကတိအတိုင်း2008ဖွဲ့စည်းပုံပြင်ရေးကို2019ခုနှစ်နှစ်ဆန်းမှစပြီးအကောင့်ထဲပေါ်ပါတယ်။တမယိုးကျလွှတ်တော်တွင်လမ်းကြောင်းကအကောင့်ထဲပေါ်တာပါ။တနှစ်ကျော်ကြာလွှတ်တော်တွင်အပြင်းထန်ငင်းခုံဆွေးနွေးဥပဒေကြမ်းတင်နောက်ဆုံးမဲခွဲဆုံးဖြတ်ခဲ့ပြီးပါပြီ။ပုံမှန်140ကျော်ကိုမဲလက်မှတ်9000ခွဲခြားပြီးတရက်မဲလက်မှတ်တစ်စုံနှုံးနဲ့မဲခွဲအဆုံးဖြတ်ရယူခဲ့ရမှာဒီကနေ့ထိ၄ဆောင်မဲခွဲဆုံးဖြတ်ခဲ့ပြီးပါပြီ။ရလကတော့အလုံးမျောလင့်ထားခဲ့သလိုပါပဲ။အိုမင်းမစွမ်းဆိုတာကိုတက်ကျူးရဲ့အိုမတန်မစွမ်းဆိုတာကိုမတန်စွမ်းဆိုတဲ့စကလုံးနေနဲ့ပြင်ဆင်ထားတဲ့အချက်နှစ်ချက်လောက်ကလွဲပြီးအခြားဘာကူမှမမေ့ရပြင်ဆင်နိုင်တာမတွေ့ရပါဘူး။ဒါဟာ NLD ဘက်ကပြင်ဖို့တင်သမျှကိုတပ်မတော်ဘက်ကသဘောမတူပယ်ချခဲ့လို့ဖြစ်ရတာဆိုပြီးပြောနိုင်ပေမဲ့တေချာတာတစ်ခုကတော့ NLD ရဲ့2008ဖွဲ့စည်းပုံပြင်ရေးအောင်မြင်မှုမရဘူးဆိုတာပါပဲ။ NLD ရဲ့ဖွဲ့စည်းပုံပြင်ရေးဘာကြောင့်မအောင်မြင်ဖြစ်ရသလဲဆိုတဲ့ကိစ္စလေ့လာတင်ပြသွားပါမယ
်။ NLD ပါတီဟာ2008ဖွဲ့စည်းပုံပြင်စီရေးနဲ့ပတ်သက်ပြီးနှစ်ကြိမ်တော့ကြီးကြီးကျယ်ကျယ်လှုပ်ခဲ့ပြီးပါပြီ။တစ်ကြိမ်ကတော့သမရဟောင်းဦးသိန်းစိတ်ဆိုရလက်ထက်မှာပုံမှန်436ပြင်ရေးဆိုပြီးလှုပ်ခဲ့တဲ့လှုပ်ရှားမှုကြီးပါ။အဲ့ဒီတုန်းက NLD ကိုနိုင်ငံရေးအရာဥပဒေရေးရာအရာအကြံပေးကြတဲ့သူတွေက2008ဖွဲ့စည်းပုံကိုအသေးချာလေ့လာကြည့်ရင်ပြင်စရာတွေအများကြီးရှိလိမ့်မယ်။အဲ့ဒီလိုပြင်စရာတွေရှောက်ပြင်ဖို့ကြိုးစားရင်အချိန်တွေကြာလိမ့်မယ်။တကယ်တော့2008ဖွဲ့စည်းပုံပြင်ဖို့တကပောက်ဟာပုံမှန်436ပဲ။ပုံမှန်436ကိုသာပြင်လိုက်နိုင်ရင်2008ဖွဲ့စည်းပုံကိုပြင်မဲ့တကက်တကပောက်ကြီးပွင့်သွားပြီ။ဒါကြောင့်ပုံမှန်436ပြည်ရေးစူးစမ်းကြရမယ်ဆိုပြီးအကြီးအကျယ်လှောက်ရှားခဲ့ကြပါတယ်။အဲ့ဒီအကြံပေးတွေရဲ့အဆိုအရပုံမှန်436မှာ2008ဖွဲ့စည်းပုံပြင်ဖို့လွတ်တော်ကိုယ်စားလှယ်စုစုပေါင်းရဲ့85ရာခိုင်နှုန်းကျော်ရဲ့ထောက်ခံမဲလို့တယ်လွတ်တော်ရဲမှာတက်မတော်သားကိုယ်စားလှယ်25ရာခိုင်နှုန်းရှိနေတာမို့သူတို့သဘောမတူရင်ဘာကိုမှပြင်နိုင်မှာမဟုတ်ဘူး။ဒါကြောင့်ပုံမှန်436လွတ်တော်ကိုယ်စားလှယ်85ရာခိုင်နှုန်းကျော်ဆိုတဲ့နေရာမှာရွေးကောက်ခံကိုယ်စားလှယ်3ပုံ2ပုံကျော်ရဲ့ထောက်ခံချက်နဲ့ပြင်နိုင်သည်ဆိုတာမျိုးအစားထိုးဖို့စိတ်ကူးရင်ခဲ့ကြတာပါဒီနေရာမှာ NLD အကြံပေးတွေရောခေါင်းဆောင်တွေပါမစင်စားမိတဲ့အချက်ကသူတို့စဉ်းစားသလိုပုံမှန်436ကိုပြင်လိုက်နိုင်ရင်ဖွဲ့စည်းပုံပြင်ရေးကိစ္စအလုံးရွေးကောက်ခံတွေလက်ထဲရောက်သွားမယ်ဆိုတာပါဖွဲ့စည်းပုံပြင်ရေးရွေးကောက်ခံတွေလက်ထဲရောက်သွားတယ်ဆိုတာဟာလေတနည်းပြောရရင်တက်မတော်ကဝေးဦးစီးချုပ်အပါအဝင်တက်မတော်တစ်ခုလုံးနဲ့စစ်အာဏာရှင်ဟောင်းတွေရဲ့ကံကြမ္မာရွေးကောက်ခံတွေလက်ထဲရောက်သွားမဲ့သဘောပါဒါကိုတက်မတော်စစ်ကောင်းဆောင်တွေဘက်ကသဘောတူဖို့မလွယ်ခါခါတီးတီးဖြစ်လိမ့်မယ်ဆိုတာမျိုးထက်တွက်မိကြဟန်မတူပါဘူးအတိတ်ဘယ်ကတော့436ပြင်ရေးလှုပ်ရှားမှုဟာစိတ်ကူးယဉ်မှုတစ်ခုပဲဖြစ်ပြီးအောင်မြင်ဖို့အလားအလာလုံးဝမရှိနိုင်ဘူးဆိုတာပါနောက်ပိုင်း436လှုပ်ရှားမှုကြီးလဲအောင်မြင်မှုမရပဲငြိမ်သက်သွားခဲ့ပါတယ
်တကယ်တော့2008ဖွဲ့စည်းပုံပြင်ရေးဆိုရမှာတခါတည်းနဲ့အပြည့်ပြတ်ပြင်မလားဒါမှမဟုတ်အချိန်နေအချိန်ခါကိုလိုက်ပြီးပုံမှန်နဲ့အချက်လက်နည်းနည်းစီပြင်ဖို့ကြိုးစားမလားစဉ်းစားတွေ့ချက်ဖို့လိုပါတယ်ဒီလိုစဉ်းစားရမှာလက်ရှိနိုင်ငံရေးအခြေအနေတပ်မတော်ရဲ့အနေအထားစတာတွေထက်တွေ့ဖို့လိုပါတယ်တပ်မတော်ဟာသူ့အတွင်းမှာစီလုံးညွတ်နေပြီးတပ်မတော်ကာကွယ်ရေးဦးစီးချုပ်နဲ့အဆင့်ဆင့်သောအရာရှိတွေရဲ့အမိန့်ကိုအသေးချာနာခံနေတယ်နိုင်ငံရေးသမားတွေရဲ့ဆွဲဆောင်စည်းရုံးမှုတွေကိုခုခံကာကွယ်နိုင်သေးတယ်ဆိုရင်အားကောင်းနေစေလို့မှတ်ယူရမှာဖြစ်ပါတယ်။အခြားတစ်ဖက်မှာတော့
အနာအနေဒီပါတီအနေနဲ့တိုင်းပြည်ကိုပိုင်ပိုင်နဲ့အုပ်ချုပ်နိုင်နေပြီလားစီးပွားရေးရဖို့မျိုးတိုးတက်မှုတွေကိုဆောင်ကျဉ်းနိုင်ပါပြီလားညဉ့်ဉိုင်းလိုကိစ္စမျိုးမှာအောင်မြင်မှုတွေရအောင်ဆွမ်းဆောင်နိုင်ပါပြီလားတမတော်ဟာအရသာအုပ်ချုပ်ရေးအောက်မှာရှိတဲ့နယ်ဆိုတာကိုတမတော်သားတွေလက်ခံလာအောင်စီယုံဆွဲဆောင်နိုင်ပြီလားစတာတွေနဲ့ချင့်တွက်ပြီးအားကောင်းသလားအားမကောင်းဘူးလားဆုံးဖြတ်သု
ှစ်ဖွဲ့စည်းပုံပစ္စည်းရေးကိုစိတ်ကြိုက်လုပ်နိုင်ရုံမကအစ်စ်ရေးဆွဲရင်အောင်ရနိုင်ပါတယ်ဒီလိုအခြေအနေမျိုးမရှိရင်တော့ဖွဲ့စည်းပုံပြည်ရေးဆိုတာကိုတဆင်ချင်းတလှမ်းချင်းစနစ်တကျဆောင်ရွက်ပါမှအောင်မြင်မှုရဖို့နှိစက်ပါလိမ့်မယ်လက်ရှိလွတ်တော်တွင်ဆောင်ရွက်တဲ့ NLD ရဲ့2008ဖွဲ့စည်းပုံပြင်ဆင်ရေးမှာအချက်ပေါင်း100ကျော်ပုံမှန်ပေါင်းများစွာပါဝင်ပြီးတက်မတော်ရဲ့နိုင်ငံရေးမှာပါဝင်မှုအခမ်းကဏ္ဍရှော့ချဖို့တက်မတော်ကာဝေးဦးစီးချုပ်ရဲ့လုတ်ပိုင်ခွင့်တွေရှော့ချဖို့ဆိုတာတွေကအဓိကပါဝင်နေတာပါ NLD ကောင်းဆောင်တွေအနေနဲ့ဒီနီးလန်အတိုင်းဒါရီတင်လိုက်ရင်မဲခွဲတဲ့အခါတက်မတော်ဘက်ကကန့်ကွက်မှာပဲပယ်ချမှာပဲအဆုံးမှာဘာရလမ်းမှရမလာနိုင်ဘူးဆိုတာကြိုတင်တွက်ဆမိလေသလားမခက်မဲမတွက်ချက်နိုင်ပဲကန့်ဆန်းမဲထိုးတယ်လို့မျိုးလုတ်ခဲ့လေသလားဆိုတဲ့မေးခွန်းကိုဖြေဖို့လိုပါတယ်မခက်မဲမတွက်ချက်နိုင်ဘူးဆိုရင်တော့ NLD ကောင်းဆောင်ကြီးအလို့တရာအညော်မြင်နေတယ်လို့ဆိုနိုင်ပါတယ်ဒါမှမဟုတ်ဒီအဖြေထွက်မှာတည်ပြီးသားတက်မတော်ဘက်သဘောထားပြည်သူတွေတိအောင်လုပ်ပြတာမျိုးဆိုရင်လေလက်ခံနိုင်ွယ်မရှိပါဘူးဒီလုံရက်ကြောင့်တက်မတော်နဲ့ရွေးကောက်ခံတွေပေါ်မနိဆက်လာယုံမကအမျိုးသားရင်ကြားစစ်ရေးလုပ်နေပါတယ်ဆိုတာမျိုးနဲ့တောင်ဆန့်ကျင်တယ်လို့ဖြစ်နေပါတယ်။ဖွဲ့စည်းပုံပြင်ရေးအကောင့်ထဲဖော်ရမှာနောက်ထပ်ဆန်းစစ်ဖို့လိုတာတစ်ခုက NLD ဟာတက်မတော်ခေါင်းဆောင်တွေနဲ့လွှတ်တော်ပြင်ပမှာတီးခြားတွေ့ဆုံဆွေးနွေးညှိနှိုင်းတာမျိုးလုပ်ခဲ့ရလားဆိုတာပါ။မလုပ်ခဲ့ဘူးဆိုရင်တော့ဒါဟာအတော်ကြီးမားတဲ့အားနည်းချက်ဖြစ်နေပါလိမ့်မယ်။တကယ်လို့တွဲဆုံညှိနှိုင်းမှုလုပ်ခဲ့တယ်ဒါပေမဲ့မအောင်မမြင်ဖြစ်ခဲ့တယ်ဆိုရင်လေပြည်သူတွေသိအောင်ပြောပြရှင်းပြဖို့လိုအပ်ပါတယ်
လက်ရှိ NLD ရဲ့2008ဖွဲ့စည်းပုံပြင်ရေးဟာအောင်မြင်မှုမရယုံမကလွတ်တော်တွင်တစ်နှစ်ကျော်အချိန်ယူခဲ့ရတာမို့အချိန်ကုန်ငွေကုန်ဖြစ်စေပါတယ်။ဒါနဲ့မကတပ်မတော်နဲ့ရွေးကောက်ခံဆက်ဆံရေးကောင်းမလာသလိုတပ်မတော်ကိုပြည်သူနဲ့ဝေးရတွန်းပို့သလိုလည်းဖြစ်စေခဲ့ပါတယ်။တကယ်လို့သာစမတ်ကြတဲ့နိုင်ငံရေးပါတီတစ်ခုဆိုရင်တော့ NLD ဟာဖွဲ့စည်းပုံပြင်ရေးဘာကြောင့်မအောင်မမြင်ဖြစ်ရသလဲဆိုတာကိုကော်မတီတစ်ခုဖွဲ့စည်းပါတီတွင်းတွေမကပြည်သူတွေတိုင်းသားတွေရဲ့အသံကိုပါနားထောင်ပြီးပြန်သုံးသပ်သင့်ပါတယ်။အဲဒီကနေမှတဆင့် NLD ပါတီမှာလက်တွေ့ကျတဲ့အောင်မြင်မှုဆောင်ကျင်းပေးနိုင်မဲ့ဖွဲ့စည်းပုံပြင်လုပ်ငန်းစဉ်တရားရှိသင့်နေပြီဖြစ်ကြောင်းပ
ါ။ဥစီတူအောင်မြင်ရဲ့ပြည်ရင်းသတင်းတုံသက်ချက်အစီအစဉ်ပါရှင်။အခုတော့မအေးတန်နာကျော်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ကိုနားဆင်ကြရအောင်ပါ။ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOA မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးရေးကြတဲ့သောရရှင်တွေရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့သောရရှင်တွေအချင်းချင်းပေးပို့လာတဲ့မေတ္တာတိလက်ဆောင်ဖြစ်တဲ့မြန်မာတခြင်းတွေတပုတ်ကိုလည်းနားဆင်ကြရမှာဖြစ်ပါရင်နော်။အခုတော့အရင် VOA Facebook စာမျက်နှာပေါ်မှာလာပြီးအမှတ်ချက်လေးတွေရေးသွားကြတဲ့သောရရှင်တွေရဲ့အမှတ်ချက်စကားလေးတူတူလေးတွေကိုပြောပြပေးသွားခြင်းပါရှင်။စည်းစွားဖြူဖြူဆိုတဲ့ Facebook account ပိုင်ရှင်ကတော့ VOE ကိုအားပေးနားဆင်တာ Radio ကနေပြီးတော့ Internet ခက်အထိပါနှစ်ပေါင်း30ရှိနေပါပြီဘူးတုဒ္ဒရတွေလည်းအများကြီးရခဲ့ပါတယ်ကျေးဇူးတင်ပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့အခုလောက်နှစ်ရှည်လများနားဆင်အားပေးလာတဲ့သောရရှင်စည်းစွားဖြူဖြူကိုလည်း VOE ကအထူးကျေးဇူးတင်ရှိပါတယ်ရှင်သူလေးဆိုတဲ့သောရရှင်ကတော့ Radio ကညနေပိုင်းသတင်းတွေ line ဖန်လို့မရပါတဲ့ line ပြောင်းသွားတယ်ဆိုရင်တစိမ့်လောက်ကျေးဇူးပြုပြီးတော့ပြောပေးပါတဲ့ဟုတ်ကဲ့ပါကျွန်မသူစာရေးလာတဲ့ messenger ပေါ်မှာပြန်ပြီးတော့ message ပို့ထားပါရရှင်။ကျမတို့ထုတ်လွှင့်ပေးနေတဲ့လက်ရှိ meter line အပြည့်အစုံကိုပြန်ပြီးတော့ပို့ပေးလိုက်ပါရနော်။ဒီတက်ဆက်တဲ့ဒီတခြားသောရရှင်တွေလည်းမေးလာလို့ပြောချင်တာကကျမတို့လက်ရှိ meter line တွေကိုလည်းကျမတို့ရဲ့ radio အစီအစဉ်တွေမှာကြေညာပေးနေပါရ။နိုင်ငံတကာသတင်းတွေကြေညာနေတဲ့ကြားထဲမှာလည်းလက်ရှိ meter line တွေကိုပြောပြပေးနေပါရရှင်။သောရရှင် Robert ဆိုတဲ့ Facebook account ပိုင်ရှင်ကထိုင်းကနေပြီးတော့နားဆင်တာပါ။ VOE မနဲ့မအားလို့အခုမှနားဆင်ပါတယ်အားပေးနေပါတယ်လို့ရေးလာပါတယ်ဟုတ်ကဲ့ပါရတဲ့အချိန်အတွင်းမှာအပြည့်လွှားနားဆင်ပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ် My Planner ဆိုတဲ့သောရရှင်ကတော့ VOA တိုင်းရဲ့လေလိုင်းအစီအစဉ်ပုံမှန်မလာတာတွေ့ရပါတယ်တိုင်းရဲ့လေလိုင်းအစီအစဉ်ကိုပုံမှန်ထုတ်လွှင့်ပြီးတောင်းဆိုချင်ပါတယ်ဟုတ်ကဲ့ပါရှင် Messenger ကပဲမေးလာတာမလို့ Messenger ကနေတိုက်ရိုက်ဖြေကြားပေးထားပါတယ် အခုဒီတော့ရရှင်ပြောတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုကျွန်မတို့အင်္ဂါညနဲ့စနေညအစီအစဉ်တွေမှာပုံမှန်ထုတ်လွှင့်ပေးနေတာပါကျွန်မတို့ရဲ့အစီအစဉ်ဟောင်းတွေကိုကျွန်မတို့ရဲ့ဒီ VOA မြန်မာအင်တာနက်စာမျက်နှာဖြစ်တဲ့ bambi.voanews.com မှာသွားပြီးပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်ကျွန်တော် Facebook ကနေပြီးတော့လည်းအစီအစဉ်ထုတ်လွှင့်တဲ့ညတိုင်းမှာပြန်ပြီးတော့တင်ထားပေးပါရနော်ထပ်တော်ရရှင်တယောက်ကတော့ VOA ကနေ့စဉ်ထုတ်လွှင့်တဲ့မြန်မာပိုင်းအစီအစဉ်တွေကိုအချိန်နဲ့တပြေးညီကြီးစုနားဆင်ခြင်းလို့ဘယ်အချိန်ဘလို့ဖွင့်ရမယ်ဆိုတာကျေးဇူးပြုပြီးတော့အကြောင်းပြန်ပေးပါရစေ။ဟုတ်ကဲ့ပါကျမတို့အစီအစဉ်တွေကိုရေဒီယိုမှာ3ချိန်ရုပ်မြင်သံကြား3ချိန်ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အဲ့ဒီအစီအစဉ်တွေကို Facebook နဲ့နောက်ပြီးတော့ရုပ်မြင်သံကြားတို့ကနေပြီးတော့လည်းအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။အဲ့ဒီထုတ်လွှင့်ပြီးသွားတဲ့အစီအစဉ်တွေကို Facebook မှာလည်းတွားပြီးတော့ပြန်ပြီးတော့နားဆင်ကြည့်ရှုအချိန်မရွေးပါနားဆင်ကြည့်ရှုတာလုပ်လို့ရပါတယ်ရုပ်မြင်သံကြားကဆိုရင်လေအစီအစဉ်ထုတ်လွှင့်ပြီးတော့နောက်တစ်နှစ်12နှစ်နောက်တစ်နှစ်အစီအစဉ်မပြောင်းရင်ဒီကြားထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေတာပါရေဒီယိုအစီအစဉ်တွေဆိုရင်တော့ကျွန်တော်တို့မနေ့ပိုင်းမနေ့6နာရီကနေပြီးတော့9နာရီတစ်ချိန်ပြီးတော့ညနေပိုင်းမှာဆိုရင်တော့ညနေ6နာရီခွဲကနေ9နာရီည9နာရီကနေ10နာရီတစ်ချိန်စုပေါင်း3ချိန်တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အားတွေကို Facebook မှာတိုက်ရိုက်သွားပြီးတော့နားဆင်လို့ရပါတယ်ကျမတို့ Facebook စာမျက်နှာ VOA မြန်မာ Facebook စာမျက်နှာကိုသွားလိုက်ပါနော်ရုပ်မြင်သံကြားဆိုရင်တော့ရုပ်မြင်သံကြားကနေရောနောက်ပြီးတော့ Facebook စာမျက်နှာကနေရောတိုက်ရိုက်ထုတ်လွှင့်ပေးတာကျမတို့9နာရီခွဲကနေ10နာရီဖြစ်ပါတယ်ရှင်ညတိုင်း9နာရီခွဲကနေ10နာရီအစီအစဉ်တွေကိုထုတ်လွှင့်ပေးပါတယ်ဒါထဲမှာအချိန်ချင်းပြန်ပြီးတော့ထုတ်လွှင့်ပေးနေပါတယ်နော်အခုလိုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်2019နှစ်တည်းမှာကိုစိတ်နှဖျားကျမ်းမာချမ်းသာပါစေကြောင်းအထူးမြတ်တာပို့တာစုမုံကောင်းတောင်းလိုက်ပါရခင်ဗျာဆိုပြီးတော့ရေးလာတဲ့အမြဲတမ်းနှစ်တည်းဆုတောင်းနေပို့နေကြတကုံမျိုးတက်ကတော့ရှင်ဥလာထွန်းဖြစ်ပါလေ
2018ခုနှစ်အတွင်း VOE ရဲ့တည်င်းနဲ့တည်င်းဆောင်ပါသုတဘောင်းဆောင်တက်ဆက်မှုတွေဟာထူးတယ်လေပြည့်စုံကောင်းမွန်လို့ကျင့်တဲ့အားရကျေးဇူးတင်ရအကြောင်းကိုအထူးပြောချင်တာပါအထူးသဖြင့်ရခိုင်ပြည်နယ်ကိစ္စပါတချိန်ကကဘာပေါ်မှာတခြားအာဏာရှင်တွေနီးတူပဲမြန်မာနိုင်ငံလဲICC နဲ့ရင်ဆိုင်ရမယ့်အဖြစ်ကျွန်တော်တို့တက်တန်းအတွင်းမှာမြင်တွေ့သွားရမယ်လို့ထင်ပါတယ်။ဒီလိုသိရတာဟာ VOE ရဲ့ပြည်စုံတဲ့သတင်းထနာကြီးရဲ့ကျေးဇူးကြောင့်ပါ။သတင်းဖြစ်ရအစကိုထုတ်ဖော်ပြီးတဲ့အတွက်ကျွန်တော်အနေနဲ့ဒီပြည်စုံတဲ့အချက်လက်တွေကိုအင်တာနက်မှာထပ်မံရှာကြည့်နိုင်ပါတယ်။သိပ္ပံနဲ့နည်းပညာတိုးတက်မှုဟာမယုံနိုင်စရာကောင်းသလိုဆက်သွယ်ရေးနည်းပညာတိုးတက်မှုကလည်းအမကန်းပါ။ဘာဖြစ်ဖြစ်အသက်80ဝန်းကျင်ရောက်တော့မှဒီဖွံ့ဖြိုးမှုတွေအင်တာနက်ဆွဲဆောင်ကြမ်းကြီးတွေကိုတွေ့ရှိတန်လှောနိုင်တာမို့လို့ညံရီနဲ့မှန့်ညံကမလိုက်နိုင်တဲ့ဇာကူလည်းသဘောပေါက်မိရတယ်လို့ပြောနိုင်တာပါ။ဘာဖြစ်ဖြစ်ကျင့်တဲ့ဆရာကောင်းပါလဲ။မကျင့်တတ်တာကတော့ရက်ဆက်တဲ့ထောက်လန်းကြီးကိုအာဃာတမထားပါဘူး။ဘာမှမလုပ်ပါဘူးလို့ဖျားလောင်းလူလူဘာလူလူရှောက်ပြောတာကစိတ်ပြတ်စရာပါ။ကိုဘာသာကိုထန်ရှိခိုးခြင်းတော့မှအများနဲ့ဆိုင်နေတဲ့သူကတောင်ပြောမြောက်ပြောပြောလို့မရပါဘူး။ကျွန်တော်ကတော့တောလီသူဆရာနာရှင်ဘူနေဝင်ပြောခဲ့တဲ့စကားကိုအခုတည်းကြီးနာနေတော့မှပဲ။ဘာလဲဆိုတော့ခမရူဗမာလူမျိုးတွေရဲ့စိတ်တက်ကိုနားလေလို့ပြောနေတာဗမာလူရဲ့စိတ်တက်ကိုကျွန်တော်အသိဆုံးမှာဆိုတဲ့စကားပါကျွန်တော်ကြိုက်ဆုံးကတော့မန္တလေးခေတ်ကစာစုကြီးအချုပ်တန်းဆရာပေးရဲ့ကဗျာတွေးမိတိုင်းအယိုးနာသည်အမျိုးသားဆဲကျင်တော်တယ်လေးဆိုတဲ့စာပါ
ဟုတ်ကဲ့ပါသွားရှင်ဦးလာထွန်းကတွေးမိတိုင်းအယိုးနာသည်အမျိုးသားဆဲကျင်မှာတော့ဒီလေးဆိုတဲ့ဆရာဖေးရဲ့ခံစားချက်နဲ့ရေးလာခဲ့ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်တွေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာတဲ့စာတွေကိုလည်း VOE ကလက်ခံရရှိတာမို့အဲ့ဒီထက်ကတချို့ကိုဒီညနေပြောပြပေးချင်ပါတယ်ရှင်။ VOE ဆိုတဲ့သောရရှင်ကတော့အမေရိကန်နဲ့မြန်မာကဘယ်တော့မှဒီသဟဇာတာဖြစ်မှာမဟုတ်ပါဘူးဆိုပြီးသူရဲ့ကိုပိုင်းမြင့်ကိုရေးလာပါတယ်။ဘာကြောင့်သူအဲ့ဒီလိုထင်နေရတာပါလဲ
။အမေရိကန်နဲ့မြန်မာဟာဘယ်လိုမှမိတ်ဆွေဖြစ်လာမှာမဟုတ်ပါဘူး။ဘာလို့လဲဆိုတော့ယဉ်ကျေးမှုချင်းလည်းမတူအတွေးခေါ်ချင်းလည်းမတူကြပါဘူး။မြန်မာပြည်သူတွေအနေနဲ့အမေရိကန်ပေါ်အကောင်းမြင်စိတ်ထားနဲ့လေးစားဆက်ဆံပေမဲ့အမေရိကန်နိုင်ငံကလူ့အခွင့်အရေးဆိုပြီးမြန်မာနိုင်ငံပေါ်အမြဲတမ်းအဆိုးမြင်နေတာပဲရှိပါတယ်။မြန်မာနဲ့အမေရိကန်ဆိုတာဘလို့မှပေါင်းစည်းဖို့မဖြစ်နိုင်ဘူးဆိုတာမြန်မာတယောက်အနေနဲ့သိလာပါပြီ။ VOA ရေ
မြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာအထူးသဖြင့်အမေရိကန်ပြည်အောင်စုကဝေဖန်တာတွေပေါ်မှာဒီသောရရှင်ကန့်ကွက်ပြီးတော့ရေးလာတာဖြစ်ပါတယ်။သူရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုဖော်ပြပေးလိုက်တာပါရှင်။သောရရှင်ဆန်းဦးကတော့ဒီမြန်မာနိုင်ငံကဥပဒေတရားစီရင်မှုကိစ္စတွေနဲ့ပတ်သက်ပြီးတော့အခုလိုသူ့ရဲ့အမြင်ကိုရေးလာတာပါ
ဥပဒေပြောင်းလဲဝင်နေမပြောင်းရင်တော့ဥပဒေတစ်ခါစာရဲပေါ်မှာပဲရှိမှာပါလက်စားတာလက်ပေးတာရှိနေဦးမှာပါ NLD ဆိုအနေနဲ့ဝင်နေမဟုတ်တဲ့စစ်ဆေးကော်မတီဖွဲ့ဖို့လိုပါတယ်စကားဘလောက်သုံးနေမြေစာပုံအမြင့်ကဘလောက်ဆိုတာတွေကိုချက်ချက်မှတ်မှတ်လုပ်စေချင်ပါတယ်ခင်ဗျာ
ရေမစေးကြောက်တေရှာတဲ့မြေစာပုံတွေခဏခဏပြိုကျပြီးတော့လူလူအောင်များစွာအသက်ဆုံးရှုံးရတဲ့ဖြစ်ရက်နဲ့ပတ်သက်ပြီးတော့စာတူတူပဲရေးလာပုံရပါတယ်เนาะစာကတိတ်မပြည့်စုံပေမဲ့လည်းသူ့ရဲ့မြေစာပုံအမြင့်ဘလောက်ဆိုတာစက်မှတ်လုတ်ဆောင်ပေးပါလက်မစားကြပါနဲ့ဒီကိစ္စအတွက်လူအသက်ပေါင်းများစွာဆုံးရှုံးနေရတာကိုကန့်ကွက်ခြင်းနဲ့ပုံနဲ့ရေးလာခဲ့ပါတယ်ခုဆက်ပြီးတော့တော်ရရှင်တွေသူတို့ရင်ဆိုင်နေရတဲ့နေ့စဉ်လူမှုဒုက္ခအဝဝကိုရင်ဖွင့်လာတဲ့စာတွေနောက်ပြီးတော့တချို့တွေကလည်းခက်ညင်းကြီးလေးပြောလာကြတာပါအဲ့ဒီစာတွေကိုဝင်မြပေးကြပါတယ်ပထမအဆုံး Tidy and Camp ဆိုတဲ့တော်ရရှင်ဘာလို့မျိုးလဲတော့မသိပါဘူးเนาะဒါမှမဟုတ်ဒီတိုင်းနာမည်ယူထားသလားဟုတ်ကဲ့ပါဒီတော်ရရှင်ကဂျပန်မှာအလုပ်သွားလုပ်ချင်ပါတယ်ဒီမှာဘာအလုပ်မှလုပ်လို့မရတာနှစ်လရှိပါပြီတဲ့မြန်မာနိုင်ငံမှာအလုပ်ခံရှားပါနေတဲ့အခြေအနေကိုဒီတော်ရရှင်ရဲ့စာမှာထည့်အပ်ပြထားပါတယ်เนาะအော်ဒါနဲ့တော်ရရှင်တွေကို Facebook စာမျက်နှာမှာရေးလာတဲ့တော်ရရှင်တယောက်ရဲ့မှတ်ချက်လေးကိုဝေမျှပြီးတော့ဒီနေ့အစီအစဉ်အဆုံးသတ်ပေးကြပါမယ်။ဒီတော်ရရှင်ကကျမတို့ VOE ကတင်ဆက်ပေးတဲ့အစီအစဉ်တစ်ခုကိုနားဆင်ပြီးတော့သူပြန်ပြီးတော့ရေးလာတာဖြစ်ပါတယ်။ကျမတို့ကလူမှုကွန်ရက်ဆွဲနေတဲ့သူတွေအကြောင်းကိုကျမတို့ဒီသတင်းတင်ပြပေးခဲ့တာဖြစ်ပါတယ်။လူမှုကွန်ရက်ဆွဲနေတဲ့သူတွေကမိုးရစေဆွဲနေတဲ့သူတွေရဲ့ပြုမှုဆောင်ရွက်ချက်တွေနဲ့အမတ်တမဆင်နေဆိုပြီးတော့သိပ္ပံပညာရှင်တွေလေးလာတွေးရှိခဲ့တဲ့အကြောင်းကျမတို့တင်ပြခဲ့တာပါ။လူမှုကွန်ရက်ကိုအလွန်ကျွံတုံးဆွဲတဲ့သူတွေဟာမွေးရစေဆွဲနေတဲ့သူတွေလိုပဲမှန်ကန်တဲ့ဆုံးဖြတ်ချက်မချနိုင်တာတွေ့ရပါတယ်တဲ့မစ်ရှိဂန်ပြည်နယ်တက္ကသိုလ်နဲ့ဩစတြေးလျကမိုနက်စ်တက္ကသိုလ်ကလေ့လာသူတွေတွေ့ရှိခဲ့တာပါဒီသတင်းကိုနားဆင်ပြီးတော့တော်ရရှင်တယောက်ပြန်ရေးလာတာကတော့ဘဘကြီးဆိုတဲ့ Facebook အကောင့်ပိုင်ရှင်မှာမှန်မဗျာနိုးတာနဲ့တပြိုင်နက်ဖျားမရှိခိုးသေးဘူးသူ့ကိုပဲအရင်ဖွင့်ကြည့်တော့တာကို like လုပ်သလား comment သလား comment ပေးသလားကိုပြောချင်တာထင်ပါတယ်နော်ဆဲသလားဆိုတာပေါ့ဥရန်ဆွဲဆိုတာဒါပါပဲအကုသိုလ်နဲ့နှိုးထလာတာလေလို့ရေးလာပါတယ်။ဟုတ်ကဲ့ဒါမဲ့လည်းဒီမြန်မာနိုင်ငံ Facebook ပေးရိတ်သက်တွေဘက်ကပြန်ပြောရမယ်ဆိုရင်တော့မြန်မာနိုင်ငံမှာလွယ်လွယ်ကူကူနဲ့နိုင်ငံတကာသတင်းတွေသိရတာကလည်းဒီ Facebook စာမျက်နှာအဓိကဖြစ်နေတာဖြစ်ပါတယ်နော်။တခြားနိုင်ငံတွေနဲ့တော့ကွာပါတယ်။ဒါမဲ့လည်းဒီသိပ္ပံပညာရှင်တွေပြောသလိုမျိုးတန်ဆေးလွန်ပြီးတယ်လီဖုန်းဘိုးတွေလည်းအရန်ကုန်ကြတခြားအလုပ်အကိုင်တွေလည်းပြက်ရလောက်အောင်မွေးရစေဆွဲသလိုအသုံးပြုမယ်ဆိုရင်တော့ကိုယ့်အတွက်ဘေးဖြစ်နိုင်တယ်ဆိုတာအသေးချပါရှင်။ဒီဘက်တော်ရရှင်တွေရဲ့အစာတွေမှတ်ချက်တွေကိုဒီမှရင်ရက်ချင်ပါတယ်။တေးတောင်းလာတဲ့တော်ရရှင်တွေအတွက်မြန်မာသတင်းလေးတစ်ပုဒ်တေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားတေးလက်ဆောင်ခန်းနာမှာတေးသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်เนาะ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာသတင်းလေးတပုတ်တေးလက်ဆောင်တောင်းထားရတဲ့တော်ရရှင် Facebook ပေါ်ကနေပြီးတော့ဇော်မျိုးဆိုတဲ့တော်ရရှင်တောင်းထားတဲ့သတင်းလေးထုတ်လွှင့်ပေးကြပါမယ်။ Trailer ကိုတည်ဆူထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းလေးထုတ်လွှင့်ပေးပါမယ်။မြန်မာပြည်သူတွေအတွက်ရည်ညွှန်းပါတယ်ဆိုပြီးတော့မေတ္တာတေးလက်ဆောင်မြန်မာနိုင်ငံသားတွေကိုပေးလာပါတယ်ရှင်။ Okay Trailer ကိုတည်ဆူထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းလေးကိုဒီတေးတောင်းထားတဲ့တော်ရရှင်ဇော်မျိုးနဲ့အတူအားလုံးခံစားနားဆင်ကြည့်ပါအောင်ရှင်။
မြန်မာစီအရာခက်သိမ်းပျော်ရွှင်ပါစေလူခက်သိမ်းအကုန်စန္ဒရီအလုံးပြည်စုံမျော်လင့်ခြင်းများနဲ့ချက်တူနေတိုင်းရှင်သန်နိုင်ဘူးအကျဉ်းနာစိတ်မြစ်တာတတူလွမ်းချုံနေစည်နာအပြည့်ကူညီပေးမမေ
ညမပြီမဆိုင်စပါများပေါ်ပါစေညမပြီမတာရချမ်းမြေကြပါစေနှလုံးသားလာသူများတိုးတဲ့တိုးပွားကိုစိတ်နှပါရွှင်လန်းချမ်းမြေပြည်စုံဒီညေဒီရဲ့ငိမ့်ချမ်းစေဖို့ညမပြီမသာသနာတရားစစ်တရားမှန်တွေညမပြီမတာရချမ်းမြေကြပါစေနှလုံးသားလာသူများတိုးတဲ့တိုးပွားကိုစိတ်နှပါရွှင်လန်းချမ်းမြေပြည်စုံဒီညေဒီရဲ့ငိမ့်ချမ်းစေဖို့
ဆိုထားတဲ့မြန်မာပြည်မှာဆိုတဲ့သတင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသတင်းတောင်းလာတွေကိုတင်းငွေနေညပိုင်းနဲ့တင်းလာနေမနက်ပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြော်လဲဓာတ်ရိုက်နားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုလည်း Facebook ပေါ်မှာပြန်ပြီးတော့နားဆင်နိုင်တယ်လို့မျိုး VOA ရဲ့ Internet ဆာမျက်နှာမှာလည်းပြန်ပြီးတော့သွားပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေရှင်
။နေရတကဖူးပွေလို့ need a time ချင်းလန်းနိုင်ဒီပဲဒီနေဒူးရှိနာကလန်းများလာပါစီဘူး
မဲတနာကျော်တင်ဆက်နေတဲ့မြန်မာပြည်ကပေးစာအစီအစဉ်ပါရှင်။အခုလိုကမ္ဘာကပ်ရောဂါဖြစ်ကြရောက်နေတဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအခြေအနေကနေပြီးတော့မြန်မာပြည်သူပြည်သားအားလုံးကင်းဝေးကြပါစေလို့ဝိုင်းတော်သူဝိုင်းတော်သားအားလုံးကလည်းဆုတောင်းပါရရှင်။အခုတော့ထူးခြားဆန်းပြကမ္ဘာသတင်းများအစီအစဉ်ကိုတင်ဆက်မှာပါ။အဲ့ဒီအစီအစဉ်ကိုမတင်ဆက်ခင်မှာတော့ကျမတို့ဒီ VOA မြန်မာပိုင်းကနေပြီးတော့ဒီ app ကနေပြီးတော့တင်ဆက်နေတဲ့အစီအစဉ်ကိုလည်းကြီးညာချင်ပါတယ်။
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။အခုတော့ထူးခြားဆန်းပြကမ္ဘာသတင်းများအစီအစဉ်ကိုအလိမ္မာနဲ့အတူကိုငင်းချမ်းကတင်ဆက်မှာပါ။
ဂျပန်နိုင်ငံကဝီးချဲတွန်းလဲပေါ်ကအကသမားတယောက်ဟာတိုကျိုမြို့မှာကျင်းပမဲ့2020ပါရာအိုလံပစ်အခွင့်နဲ့အပိတ်ပွဲတွေအတွက်ကားပြဖြောပြေဖို့အစမ်းလေးကျင်နေပါတယ်။အသက်34နှစ်အရွယ်ကန်တာကမ်ဘာရာဟာမွေးကလေးကကြောရိုးချွွင့်တဲ့ယောဂါနဲ့မွေးဖွားလာသူဖြစ်ပြီးလမ်းမလျှောက်နိုင်ပါဘူး။မတန်ဆွမ်းတွေကလည်းလူတန်မှန်တွေလိုပဲလုံနိုင်ပါတယ်ဆိုတာပြကျင်တဲ့အတွက်အခုလိုပါဝင်ဖို့ကြိုးစားနေရတာဖြစ်တယ်လို့သူကပြောပါတယ်။ကမ်ဘာရာဟာကွန်ပျူတာစနစ်အင်ဂျင်နီယာတစ်ယောက်ဖြစ်ပြီးတော့အသက်2နှစ်အရွယ်သမီးတစ်ယောက်လည်းရှိပါတယ်။သူကလက်နှစ်ဖက်နဲ့လမ်းလျှောက်နိုင်တယ်လို့တွန်းလဲဝီးချဲနဲ့လည်းကနိုင်တယ်လို့ကမ်ဘာရာကပြောပါတယ်။သူ့ရဲ့ခန္ဓာကိုယ်အပေါ်ပိုင်းဟာကောင်းကောင်းဖွင့်ပြိုးပြီးတော့လက်နှစ်ဖက်နဲ့ပဲတကိုယ်လုံးကိုမထားနိုင်တဲ့အတွက်လွန်ခဲ့တဲ့6နှစ်ကစပြီးအကလေးကျင့်ခဲ့ပါတယ်။အဲ့ဒီနောက်ပြီးခဲ့တဲ့6နှစ်ကဘရာဇီးနိုင်ငံမှာကျင်းပခဲ့တဲ့ Rio Paralympic ပိတ်ပွဲမှာဝင်ရောက်ပါဝင်ဖျော်ဖြေခဲ့ပါတယ်။သူ့ရဲ့ခြေထောက်နှစ်ဖက်ကိုရှက်လို့ဖွက်ထားလေရှိပေမဲ့ကားတဲ့အချိန်ကြရင်တော့ပရိသတ်တွေရင်သက်ရှူမောပွဲဖြစ်စေဖို့တခါတလေထုတ်ပြလေရှိပါတယ်ခင်ဗျာ
ရုရှားနိုင်ငံကတက်ကြွလှုပ်ရှားသူတယောက်ဟာဆိုဗီယက်ခေါင်းဆောင်ဟောင်းဂျိုးဆပ်စတာလင်လက်ထက်ကကြောက်စရာခံစားမှုကိုခံစားနိုင်စေဖို့တနက်ရမ်းပေါင်တာမှုန်နဲ့ပြာမုတ်အနံ့တွေရစေမဲ့ရေမွေးတစ်မျိုးကိုတီထွင်လိုက်ပါတယ် Estrelas Perfume Company ရဲ့အကြီးအကဲ Vladimir Davidi ကမော်စကိုမြို့ရင်ပင်နီနာမီတာ900အကွာမှာရှိတဲ့ Nikolskaya Land အိမ်နံပါတ်23မှာရေမွေးဆိုင်ကိုဖွင့်လှစ်ဖို့ဒီရေမွေးအနံ့အစ်ကိုတီထွင်လိုက်တာပါအဲ့ဒီအိမ်မှာစတာလင်လက်ထက်ပါတီတွင်းရှင်းလင်းမှုတွေလုပ်ရင်း1938ခုနှစ်အတွင်းလူ3000ကျော်လောက်အသက်ခံခဲ့ရတာပါအဲ့ဒီနေရာမှာအခုလိုကြောက်စရာအနံ့ရမယ်ရေမွေးကိုရောင်းချမယ်အပြင်ဖက်ရှင်ဒီဇိုင်းတွေပြတ်တာထားမယ်အတွက်လဲကန့်ကွက်ဆန္ဒပြသူတွေလည်းအများကြီးရှိပြီးတော့လူ4600ကျော်ကလက်မှတ်ရေးထိုးကန့်ကွက်ခဲ့ကြပါတယ်ကန့်ကွက်တဲ့သူတွေကအဲ့ဒီနေရာကိုအထိမ်းအမှတ်တစ်ခုဖြစ်ဖြစ်ပြတိုက်ဖြစ်ဖြစ်တိစောက်ဖို့လိုလားနေတာပါရေမွေးကိုတော့ဆိုဗီယက်ခေတ်ကြီးစံအစ်စ်ထဲမှာထည့်သွင်းထားမှာဖြစ်ပြီးလူအများကြီးအသက်ခံခဲ့ရတဲ့တင်းကျိုင်းမြေပါအဲ့ဒီဘူးတွေကိုထည့်ပြီးရေမွေးနဲ့ရောဆက်ရောင်းချမှာဖြစ်ပါတယ်ရှင
်ဒီကဲတဲ့အဘက်ကအမေရိကန်လူစွန့်စားတခုဟာနီကွာရာကာကမီးတောင်ရှင်တခုပေါ်မှာဂျိုးရန်နဲ့တွေ့တန်းပြီးဖျက်လျှောက်ပြခဲ့ပါတယ်သူဖျက်လျှောက်ပြခဲ့တဲ့မာဆာယာမီးတောင်ဟာချော်ရီပူတွေတိုးထွက်နေသလိုအန်ဒီယားရှိတဲ့အစိတ်တန်းငွေတွေလည်းထုတ်လွတ်နေတာပါပေ1800အကွာအဝေးကိုနိုင်ဝက်ကြာဖျက်တန်းခဲ့ရပြီးအကာအကွယ်မျက်မှန်နဲ့အသက်ရှူဖို့ဆက်ကိုလည်းတတ်ထားခဲ့ရပါတယ်လေပြင်းကလည်းတစ်ချက်တစ်ချက်တိုက်တဲ့အတွက်ဟန်ချက်မပြတ်ဖို့ထိန်းလျှောက်ခဲ့ရပြီးတန်းငွေတွေကလည်းမျက်မှန်မှာအခိုးရိုက်တဲ့အတွက်ခက်ခက်ခဲခဲလျှောက်ခဲ့ရတာပါနစ်ဝါလန်ဒါအခုလိုဂျိုးရန်လမ်းလျှောက်တာကို ABC သတင်းဌာနမှာတိုက်ရိုက်ထုတ်လွှင့်ခဲ့ပြီးတော့ကင်မရာ18လုံးနဲ့အဝေးထိန်ဒရုန်းယာဉ်၄စင်းကမှတ်တမ်းတင်ခဲ့ပါတယ်။ဝါလန်ဒါဟာအရင်တုန်းကလည်းအမေရိကန်နိုင်ငံကနိုင်ယာဂရာရေတံခွန်ကြီးကိုဂျိုးတန်းလမ်းလျှောက်ပြခဲ့ပြီးချီကာဂိုမြို့ကမိုးမျော်တိုက်နှစ်ခုကြားမှာလည်းမျက်လုံးပိတ်ပြီးဂျိုးတန်းလမ်းလျှောက်ပြခဲ့ပါတယ်ခင်ဗျာ
။တနင်္လာနေ့နေ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုနားဆင်နေကြတာပါရှင်။အခုတော့သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြမှာပါ။
အမေရိကန်ဘိုဘန်ကရေဘော်ကာလာဆောင်ရွက်မှုအဖြစ်နဲ့အတွန်းလုံးသတ်မှတ်ချက်ကို၃ညရာဂိုင်းနှုန်းနီးပါးထိရှုတ်ချကြောင်းတင်းငွေတွေဒီမှာကြေညာပါတယ်။ဒါ့အပြင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်တက်ရောက်မှုတွေကိုထိမ့်ညီနိုင်ရဲ့အတွက်ငွေစုစားချုပ်တွေပို့ပြီးတော့ဝယ်ယူမဲ့အကြောင်းလဲဘိုဟိုဘန်ကချီးညာသွားပါတယ်။အမေရိကန်ပြည်တော်စုထွန်းမှာဗိုင်းရပ်စ်ကူးစက်ခံရသူကတနင်္ဂနွေနေ့မှာ3300ကျော်ရှိနေပြီး61ယောက်သေဆုံးခဲ့ရပြီဖြစ်ပါတယ်။ဗိုင်းရပ်စ်အရေးစိုးရိမ်ချက်ကြောင့်ဆန်းရိတ်ခါနဲ့အိမ်သုံးပစ္စည်းတွေအလူအယက်ဝယ်ယူနေကြတဲ့အမေရိကန်ပြည်သူတွေစိတ်အေးအေးထားကြဖို့သမ္မတထရန်ကတနင်္ဂနွေနေ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းပါတယ်။ဒါပေမဲ့လို့လဲအမေရိကန်ရဲ့ကူးစက်ရောဂါဆိုင်ရာထိပ်တန်းကျွမ်းကျင်သူဒေါက်တာအန်တနီဖော်စီကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုရှော့ချနိုင်ရေးအတွက်နိုင်ငံတော်14ရက်ကြာအသွားလာကန့်သက်တာလိုမျိုးပြင်းပြင်းထန်ထန်အရေးယူလှုပ်ဆောင်တာမျိုးတွေ့လို့တယ်လို့တင်းင်းကနေနေမှာပဲပြောဆိုသွားပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါပြန့်ပွားမှုကိုတားဆီးတိုက်ဖျက်ရေးအတွက်ဥရောပတစ်လားနိုင်ငံတွေမှာလည်းကျောင်းနေဈေးဆိုင်တွေနဲ့နေဆက်ဒေသတွေကိုပိတ်ထားပြီးလူစုလူဝေးလုံးမဲ့အခမ်းအနားတွေကိုပါတားမြစ်ထားပါတယ်။မြန်မာနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအန်ဒီအေကိုကာကွယ်တဲ့အနေနဲ့ခီးသွားလာမှုကန့်သက်ချက်တချို့ကိုတင်းင်းကနေနေမှာချမှတ်ပါတယ်အမေရိကန်ဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်ရေးရှင်ပြိုင်နေကြတဲ့ဂျိုးဘိုက်တန်နဲ့ဘန်နီဆန်ဒါစ်တို့ကတော့အခုဝါရှင်တန်ဒီစီမှာပထမဆုံးအကြိမ်ဖြစ်မျက်နှာချင်းဆိုင်စကားဆစ်ထိုးနေကြပြီးအဓိကဆွေးနွေးနေတဲ့ကိစ္စကတော့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုအရေးပဲဖြစ်ပါတယ
်တင်းင်းချင်းချက်ကိုမတ်တင်ကီထိုက်ကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါရဲ့ရှင်။တနင်္လာနေ့နဲ့လက်ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရှင်အားလုံးကိုကျေးဇူးအထူးတင်ပါရဲ့ရှင်။ရှင်လန်းချမ်းမြေ့ကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.